ရှင်နေပြုတဲ့ကုသိုလ်ရဲ့ဖို့ပါကားကိုကျေးဇူးရှင်ပုဂ္ဂိုလ်အပေါင်းအားအမြတ်တမ်းပေးဝေခြင်းမိမိတို့တွေလည်းပဲဆင်းရဲခက်သိမ်းချုပ်ငြိမ်းရာနိဗ္ဗာန်ကိုအာရုံပြုပြီးတော့ရည်စဲချခြင်းမပြုလို့မြင်မှာအနုမောဒနာတရားဟောကြားပေးပါမယ်ရှင်နေသာသနာတော်နှစ်2550ပြည့်နှစ်ကောဇာတက်ကြေ1368ခုနှစ်ပြာသူလာပြည့်နှစ်ခရစ်နှစ် 2009 ခုနှစ်ဇန်နဝါရီလ2ရက်22ရက်နေ့အင်္ဂါနေ့မှာစကိုင်းတောင်ရိုးမြစကြကြောင်တိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုစုပေါင်းပြီးတော့ပြုလုပ်ကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့စက်မှုမြို့တဲ့မှာနေထိုင်ကြတဲ့ကိုစိုးမင်းတန်းမာတန်းစိန်သာမောင်ဆန်းမင်းထက်မိသားစုတို့ကတန်ခါတော်ရှင်မြတ်တို့နှင့်တကဝကြွရောက်လာတဲ့အပရိသတ်ပေါင်းတို့အားအာယုံကာမမုန်တီစွာများဆက်ကပ်လှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုမန္တလေးမြို့စက်မှုမြို့တင်မှနေထိုင်တဲ့တကမာကြီးတော်တန်းတင်တမိမတ်တို့တို့ကနေ့လယ်ကာမတန်ခါတော်ရှင်မြတ်တို့အားဝန်မြတ်တော်ခဲဝဲဘောဇင်များဆက်ကပ်လှူဒန်းပြီးတော့ကြွရောက်လာတဲ့အပရိသတ်များအားတရာကြည့်ပြုကြွေမွေအခံကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုနောက်ပြီးတော့ကုသိုလ်ကောင်းမှုပြုပတ်များအနေနဲ့ဝိုင်းဝန်းပြုတော်ပြုလုပ်ကြတဲ့ကုသိုလ်များကမန္တလေးမြို့စက်မှုမြို့တင်မှနေထိုင်တဲ့ဥအောင်ကြည်လှိုင်းတမိမဆုလက်ကြီးသာမောင်စီသူအောင်ချစ်စုမိသားစုတို့ကညံ့နေအခါမှာဖျယ်သည်ဖြော်ရည်များဆက်ကပ်လှူဒန်းပြီးတော့ဓမ္မပူဇာဖြင့်နဝကမ္မ5000ကျပ်လှူဒန်းခြင်းကိုစိုးမြင့်မခင်မကြီးမိသားစုက5000ကျပ်မိခင်ကြီးဒေါ်တန်းတင်ဒေါ်တောင်းတို့အားမှုထားပြီးတော့မတ်တို့ကိုဝင်းသိမ်းမလဝင်းတင်ကိုစိုးမင်းတန်းမတန်းစိန်တိန့်ကဘာမိသားစုနဲ့တိန့်ကဘာအဖွဲ့သူဖွဲ့သားများကစုပေါင်းပြီးတော့ဓမ္မပူဇာဖြင့်7000ကျပ်နဲ့ဆက်ပြာမှုရစားတို့များကိုတန်ခါကုန်အားလှူဒန်းခြင်းကိုထွန်းစိုးမဆန်းမြအေးတို့ကနဝကံမ3000ကျပ်ကိုဟန်မြင့်မခင်နှင်းသက်မိသားစုကကာဗိုလေးဆက်ပြာတစ်ပါးတစ်ခဲစီအဖြစ်အလုံးဆက်ပြာကေ150ကေကိုကြည်ဟန်မအေးလွင်မောင်နှမတစုတို့ကကာဗိုလေးဆက်ပြာ150လှူဒန်းခြင်းဦးတင်ဦးအားရည်စူးမှန်းထားပြီးတော့ဒေါခင်မိသားစုတို့ကနဝကံမ3000ကျပ်ကိုဝင်းထွန်းကနဝကံမ3000ကျပ်မလှိုင်မချူတို့ကနဝကံမ2000ကျပ်ဦးထွန်းရဒေါ်ညိုစိန်မိသားစုကတန်ဃာတော်များအားနှပြောသည်စွန့်ဆက်ကပ်လှူဒန်းကြခြင်းဦးကိုလေးဒေါ်ထေးမိသားစုတို့က3000ကျပ်ကိုစောချေဦးမနန်းကြည်စိန်မိသားစုတို့က2000ကျပ်စသည်ဖြင့်ဝိုင်းဝန်းပြီးတော့လာရောက်ပြီးတော့ကုသိုလ်ကောင်းမှုများကိုစုပေါင်းပြီးတော့ပါရမီဖြည့်ပတ်အနေနဲ့ဝိုင်းဝန်းပြီးတော့ပြုလုပ်ကြရတယ်။အဲ့တော့ယနေ့ဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့အများဟိုတုန်းကလည်းဘုန်းကြီးအကျဉ်းချုပ်ကလေးတော့ဟောဘူးတယ်ပေါ့ဒီနေ့တော့အကျယ်အားဖြင့်ထပ်ပြီးတော့ဟောကြားပေးမယ်။ဘာတရားကိုဟောကြားပေးမလဲဆိုတော့ကုသိုလ်3မျိုးဆိုတဲ့တရားကိုဟောကြားပေးပါမယ်။ဘာဖြစ်လို့ဒီတရားကိုဟောကြားပေးရတယ်လဲဆိုတော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေမှာအမြဲတမ်းဖျားရှင်နဲ့တကွာယတနာ3ပါးကိုကြတော့ကြတဲ့အခါမှာမဉ္ဉံဖူဉ္ဉံဖြင့်နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုရပါလို၏ဆိုတဲ့ဩကာသကတော်ဂျိုထဲမှာပါတဲ့အတိုင်းနိဗ္ဗာန်ကိုရည်မှန်းပြီးတော့ပြုလုပ်ကြတယ်နိဗ္ဗာန်ကိုရည်မှန်းပြီးတော့ဗုဒ္ဓဘာသာဝင်တွေအလုံးဟာဒါနတွေလည်းပဲသူလည်းပဲထိုက်လျောက်ပြုကြတယ်လို့ကိုယ်လည်းပဲပြုကြတယ်တီလာတွေလည်းပဲရက်ကြီးခါကြီးတွေမှာစောက်တည်တယ်လို့နေ့စဉ်လည်းပဲ၅ပါးတီလာကိုစောက်တည်ကျင့်သုံးနေကြတယ်ဘာဝနာတရားတွေလည်းပဲဖျားဝပြုတဲ့ဘာဝနာဗုဒ္ဓနုဒ္ဓတိဘာဝနာတုံနဲ့တူတိုးတက်စေခြင်းနဲ့မေတ္တာဘာဝနာနောက်ဆုံးမှာရိတ်တာတွေဝင်ပြီးတော့ဝိပဿနာဘာဝနာဒီဘာဝနာတွေကိုလည်းပဲကြိုးစားပြီးတော့အားထုတ်နေကြတယ်တော်တော်များများအားထုတ်ကြတယ်ပေါ့ဒီလိုဒါနသီလဘာဝနာအလုတ်ကိုလုတ်တဲ့ပုဂ္ဂိုလ်တိုင်းနိဗ္ဗာန်မြန်မြန်ရောက်ပါသလားဆိုတဲ့မေးခွန်းကမေးเสียရှိပါတယ်အဲ့တော့ဒီမေခွန်းရဲ့ဖြေကို စာပေတွေကနေပြီးတော့ပြန်ပြီးတော့ကြည့်လိုက်လို့ရှိရင်ဟောဒီကုသိုလ်၃မျိုးတရားတော်တဲ့ဒီတရားတော်ကိုဇောတိကမထေရဲ့အကြောင်းနဲ့တတ်သေးတာကထူပြီးတော့ပြလိုက်လို့ရှိရင်ယနေ့ပြိဿတ်တွေဟာနိဗ္ဗာန်ရောက်ကြောင်းကုသိုလ်ကိုအားလုံးပြုလုပ်နေကြတယ်နိဗ္ဗာန်ရောက်ကြောင်းကုသိုလ်ကိုပြုလုပ်ပြီးတော့နိဗ္ဗာန်ကိုလည်းပဲမြန်မြန်ရပြရစီလို့အားလုံးကြည်ရွယ်မှန်းထားနေကြတယ်ပေါ့ဒါပေမဲ့လို့သဘောထားကြည်ရွယ်ချက်ပေါ်မူတည်ပြီးတော့နိဗ္ဗာန်ရမှုနိဗ္ဗာန်မြန်မြန်ရမှုနိဗ္ဗာန်မရမှုဒါမျိုးတွေဟာကြွားချသွားပါတယ်အဲ့တော့ဘုန်းကြီးတို့ထေရဝါဒတက္ကသိုလ်ကဆရာတော်ဥတီလာနန္ဒပြီးဝန်တမိန်ထားတယ်လို့ပဲသဘောထားရည်ရွယ်ချက်မှန်ကန်မှုသိအရေးကြီးပါတယ်လုပ်ငန်းကတော့ဒါနသီလဘာဝနာကိုပဲလူသားတွေလုပ်နေကြတယ်ဗုဒ္ဓဘာသာဝင်တွေပြုလုပ်နေကြတယ်သဘောထားရည်ရွယ်ချက်မှန်ကန်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုမြင်မြင်မမှောက်ပြုပြီးတော့သဘောထားရည်ရွယ်ချက်မမှန်ကန်တဲ့ပုဂ္ဂိုလ်ကတော့ဒီကုသိုလ်ကြောင့်တန်ត្រာတဲ့ပဲကျင်လေတတ်ရပါတယ်ဒါဟာအရင်ရှုံးတယ်လို့ခေါ်ရပါတယ်တန်ဃာတော်ရှင်မြတ်တွေလည်းပဲဒီလိုပဲတရားဟောကြတယ်တရားပြကြတယ်စာသင်စာချလုပ်ကြတယ်ဒီစာသင်တိုင်လည်းပဲဒီရဲ့လှုပ်လှုပ်တယ်ဟိုစာသင်တိုင်လည်းပဲဒီလိုလှုပ်တယ်ဒါပေမဲ့လို့သဘောထားမှန်ကန်တဲ့ကြည်ရွယ်ချက်မှန်ကန်တဲ့စာတင်တိုက်တွေကနေတရဏထနိဗ္ဗာန်ကျိုးငါဖြစ်ပြီးတော့ဝဆင်းရဲကမြန်မြန်ကျွတ်လွတ်ကြသဘောထားမှန်မှန်ကန်မှုဆိုရင်တော့အကာတရားဖြစ်တဲ့ပစ္စည်းလေးပါးတွေနဲ့တရားဒဂမတွေနဲ့ချိန်ကုန်ပြီးတော့နိဗ္ဗာန်နဲ့ကြာလင်ဝေးလေဖြစ်တတ်တယ်အဲ့တော့ဘာအရေးကြီးတယ်လဲဆိုတော့သဘောထားမှန်ကန်ဖို့သိပြီးတော့အရေးကြီးပါတယ်စီးပွားရေးလုပ်တဲ့နေရာမှာလည်းပဲစီးပွားရေးဖြစ်လာရင်ငါသာသနာအတွက်လူမျိုးအတွက်တတ်နိုင်တယ်များငါထောက်ပံ့လှူဒန်းမယ်ဒီစိတ်နဲ့သဘောထားမှန်ကန်နဲ့လှုပ်လို့ရှိရင်စီးပွားရေးလှုပ်တာလည်းပဲကုသိုလ်စိတ်တဲ့ပါရမီစိတ်တဲ့ဖြစ်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့စီးပွားရေးလှုပ်ရင်းလှုပ်ရင်းနဲ့ငါခံစားဖို့ဒီတဲ့နယ်လေးနည်းနည်းချင်းငါမိသားစုခံစားဖို့ဒါလောက်ကလေးနဲ့အတ္တကိုရှည်တန်းတင်ပြီးတော့သဘောထားမှန်မှန်ကန်ပြန်မှုဆိုရင်လည်းပဲစီးပွားရေးလှုပ်ရင်းလှုပ်ရင်းနဲ့စိတ်တဲ့တည်းဟာကိလေသာတွေမြင့်နွမ်းပြီးတော့နောက်ဆုံးမှအပယ်ထိရောက်တတ်တယ်တဲ့ဒါကြောင့်မို့အလုံးမှာသဘောထားမှန်ကန်ဖို့လိုအပ်ပါတယ်။အဲ့ဒီသဘောထားမှန်ကန်ဖို့အတွက်ဘုန်းကြီးကယနေ့အလုံးသောကုသိုလ်ကောင်းမှုတွေကိုအာယုံစွနေစွကကြတဲ့တိင်္ဂဘာမိသားစုများနဲ့တကဝအလုံးသောကုသိုလ်ပြုဘက်ပါရမီဖြည့်ဘက်တရားဒဂမများကိုသဘောထားရည်ရွယ်ချက်မှန်ကန်ဖို့အတွက်ဇောတိကမထေကိုအကြောင်းကိုနည်းနည်းပါးပါးပြောပြီးတော့ဒီကုသိုလ်သုံးမျိုးတရားကိုနားလည်အောင်ဘုန်းကြီးခေါ်ပေးပါမယ်။လေရီဆရာတော်ဘုရားကြီးကဝိသုဒ္ဓိမတ်ထာဂရာပထမဥက္ကလာတဲ့ဒီသီလနိဒေသအခန်းကစကားလေးကိုယူပြီးတော့လေရီဆရာတော်ကြီးကကုသိုလ်ကောင်းမှုဆိုတာ၃မျိုး၃စားရှိပါတယ်တဲ့ဒါနပြုတဲ့နေရာမှာလည်းပဲကုသိုလ်က၃မျိုးရှိနိုင်တယ်လို့ဝိသုဒ္ဓိမတ်ကတော့သီလတစ်ခုပဲပြပြမယ်လို့ဒါဥပလက္ခဏာနည်းနဲ့မှတ်ပြီးတော့ဒါနပြုတဲ့နေရာမှာလည်းပဲ၃မျိုး၃စားရှိနိုင်တယ်သဘောထားရည်ရွယ်ချက်ကိုလိုက်ပြီးတော့၃မျိုး၃စားကျွဲသွားတတ်ပါတယ်သီလစောင့်တည်တဲ့နေရာမှာလည်းပဲကုသိုလ်ဟာ၃မျိုးပဲဖြစ်နိုင်တယ်။နောက်ဆုံးတရားထုတ်တဲ့နေရာမှာအထိကုသိုလ်ဟာ၃မျိုး၃စားကျွဲသွားနိုင်တယ်တဲ့။အဲ့တော့ကောင်းပြီကုသိုလ်၃မျိုးဟာအချင်းချုပ်အပြင်ဘာဖြစ်ပါတယ်ဘာတွေပါလဲလို့မေးစရာရှိတော့ဝိသုဒ္ဓိမတ်မှာလာတာကိုလေဒီဆရာတော်ကြီးရဲ့ယူရေးထားတယ်။နံပါတ်၁ဟီနကုသိုလ်တဲ့။ဟီနကုသိုလ်ဆိုတာအညံစားကုသိုလ်လို့ဒီလိုခေါ်ရပါတယ်အညံစားကုသိုလ်တွေဟာတန်ត្រာထဲမှာပဲဒါနာပြုလို့ရှိရင်လူချမ်းသာနှချမ်းသာဒါလေတော့ခံစားနိုင်ပါတယ်သို့တော့မိမိတို့ဗုဒ္ဓဘာသာတွေအမြဲတမ်းဩကာသကတော်ကျိုးနဲ့ဆူတောင်းနေတဲ့မဉ္ဉံဖူဉ္ဉံဖြင့်နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုရပါလို့ဤဆိုတာနဲ့တော့ဆန့်ကျင်ဘက်ဖြစ်ပြီးတော့နိဗ္ဗာန်နဲ့ဝေတတ်ပါတယ်အဲ့ဒီကုသိုလ်မျိုးကိုအညံစားကုသိုလ်လို့ဒီလိုခေါ်ရပါတယ်နောက်နံပါတ်1ကမေဇိမကုသိုလ်ကိုလေမေဇိမကုသိုလ်ဆိုတာစောစောအညံစားကုသိုလ်နဲ့စာရင်တော့တော်ပါသေးတယ်သို့တော်တဲ့မိမိတဲ့မြင့်မြတ်တဲ့ကုသိုလ်တွေနဲ့စာလိုက်ရင်အလက်လက်စားလောက်ပဲရှိတဲ့အတွက်ဖျားသူတော်ကောင်းနေသိပြီးတော့မျက်နှာမှုမရှိသေးတဲ့အတွက်မကောင်းနေဘူးပေါ့ဒါကိုအလက်လက်စားကုသိုလ်သူလည်းပဲလောကီချမ်းသာလောက်နေပဲအဆုံးသက်ပြီးတော့မိမိတို့ဗုဒ္ဓဘာသာတွေအလိုရှိနေတဲ့နိဗ္ဗာန်နဲ့တော့ဝေသွားတတ်ပါတယ်နောက်ဆုံးအကောင်းစားကုသိုလ်ကဘာလဲဆိုတော့ပဏိဒကုသိုလ်တဲ့ပဏိဒကုသိုလ်ဆိုတာဖရာအရိယာသူတော်ကောင်းတွေပြုလေပြုထရှိတဲ့ ဖျားသူစတဲ့ဖျားလောင်းစတဲ့သူတော်ကောင်းတွေအများတန်းပြုလုပ်လေရှိတဲ့မြင့်မြတ်တဲ့တန်တရာဝုကကျွတ်လို့ရနိဗ္ဗာန်ကိုရည်မှန်းပြီးတဲ့ကုသိုလ်မျိုးကိုပဏိဒကုသိုလ်လို့ဒီလိုခေါ်ရပါတယ်။အဲ့တော့သူ့လိုကိုယ်လိုပဲဒါနပြုကြတဲ့ဒါနဟာအညံစားအလတ်စားအမျက်စားဒီလိုသုံးမျိုးထွက်သွားပါတယ်။သီလစောင့်တည်တဲ့နေရာမှာလည်းပဲအလုံးသူ့လိုကိုယ်လိုသီလတော်စောင့်တည်ကြတာပဲ။သို့တော့နှလုံးသွင်းမှန်ကန်မှုမှန်မှန်ကန်မှုပေါ်မှာမူတည်ပြီးတော့အညံစားကုသိုလ်အလတ်စားကုသိုလ်အမျက်စားကုသိုလ်ဆိုပြီးတော့သီလကုသိုလ်တွေကလည်းပဲသုံးမျိုးသုံးစား꿰သွားပါတယ်တရားထုတ်တယ်ဖရာဝတ်ပြုတယ်မေတ္တာပွားတယ်တရားထိုင်တယ်ဒီအလုတ်ကလည်းပဲသူ့လိုကိုယ်လိုသူလည်းလှုပ်ဖူးမှာပဲကိုယ်လည်းလှုပ်ဖူးမှာပဲသို့တော့တဦးနဲ့တဦးမှာကုသိုလ်ဖြစ်ပေါ်ခြင်းမတူပါဘူးတချို့ကအညံစားကုသိုလ်တချို့ကအလတ်စားကုသိုလ်တချို့ကအမျက်စားကုသိုလ်ဆိုပြီးတော့ကုသိုလ်သုံးမျိုးဘာဝနာလည်းပဲသုံးမျိုး꿰သွားနိုင်တယ်တဲ့အဲ့တော့ကောင်းပြီအညံစားကုသိုလ်ဆိုတာဘလို့သဘောထားမျိုးနဲ့ပြုလုပ်တာကိုအညံစားကုသိုလ်ခေါ်တယ်လေဆိုတော့ဝိသုဒ္ဓိမတ်မှာလာတဲ့ပါဠိလေးကိုလယ်ရီဆရာတော်ဘုရားကြီးကနင်းငယ်ပြင်ပြီးတော့ဘလို့ပြောထားလဲဆိုတော့ယတကာမတာယပိုတိတံဟိနံနဲ့ယတကာမတာယနာမည်ကြော်ကြားလူမှုစတဲ့အချမ်းရံကြော်စောများကိုအလိုရှိသည့်အတွက်ပိုတိတံဖြစ်စေတဲ့ကုသိုလ်မျိုးဟာဟိနံအညံစားပါပဲတဲ့ဆိုလိုတာဘာလဲဆိုတော့ဘုန်းကြီးတို့ဒါနတစ်ခုပြုပြီဒါနတစ်ခုပြုတဲ့နေရာမှာဒါနပြုတာတော့အကောင်းဆုံးပါပဲဘာဖြစ်လို့လဲဆိုတော့ကိုယ်ပစ္စည်းကိုသုံးဆောင်တဲ့တန်ခါတော်ရှင်မြတ်တွေနောက်ဆုံးအောက်ထည့်ဆုံးအဖြစ်ကိုယ်ပစ္စည်းကိုသုံးဆောင်တဲ့တောင်းစားတဲ့ပုဂ္ဂိုလ်ဖြစ်ပစီတိရစ္ဆာန်ဖြစ်ပစီချမ်းသာသွားတာဒါကောင်းတဲ့အလုပ်ပါသို့တော်တဲ့ဒါနလုပ်တဲ့ပုဂ္ဂိုလ်ရဲ့နှလုံးသွင်းမှန်ကန်မှုမမှန်ကန်မှုကိုမူတည်ပြီးတော့ညံ့တဲ့ကုသိုလ်လည်းပဲဖြစ်သွားနိုင်တယ်။အဲ့တော့ဘလို့စိတ်တဲ့နဲ့ပြုလုပ်လို့ရှိရင်အညံစားကုသိုလ်ဖြစ်တယ်လေလို့မေးစရာရှိတယ်။ယတကမ္မတာယပိုတိတံဟိနံနဲ့အဲ့တော့ဘလို့စိတ်ထားရင်းနဲ့ပြုတယ်လေဆိုတော့ဘုန်းကြီးတို့ကိုယ့်ရဲ့မျက်စိရှိကိုယ့်ရဲ့ပဝန်းကျင်ကိုနည်းနည်းလေးညံမျက်စိနဲ့ဖွင့်ကြည့်လိုက်ပါတချို့ပုဂ္ဂိုလ်တွေကလူတွေပြောတယ်လို့ဆိုရင်တော့မန်းတက်တိုင်တက်ပြခြင်းလို့ကုသိုလ်လုပ်ကြတယ်တဲ့ဒါနတွေပါတွေလုပ်ကြတယ်မန်းတက်တိုင်တက်ပြခြင်းလို့ဆိုတာဟာဘသူအကျင့်ဘလောက်ကုန်လှူလိုက်တာဆိုပြီးတော့ကိုယ့်ပစ္စည်းကိုတန်ခါတော်ရှင်မြတ်တွေအလူခံပုဂ္ဂိုလ်တွေသုံးဆောင်ပြီးတော့ချမ်းချမ်းသာသာနဲ့သာသနာလုပ်လို့အသိဉာဏ်တွေရပါစေဆိုတဲ့စိတ်စေတနာကမပါဘဲနဲ့ဘသူကတော့ပြင်တိမ်မောင်းဘလောက်ကုန်ခံပြီးတော့လှူလိုက်တာဆိုပြီးတော့ဒီကုံပကာတနအေးမရဖတ်မရတဲ့သူများချီးကျူးခံရင်တဲ့စိတ်တက်တွေကလွှမ်းပြီးတော့မန်တက်တိုင်တက်ပြခြင်းလို့လှူပြီးဆိုရင်အဲ့ဒီကုသိုလ်ဟာဖျားလောင်းစတဲ့သူတော်ကောင်းတွေဟာဒီကုသိုလ်မျိုးဟာအညံစားကုသိုလ်တွေပါပြီတဲ့ဒီလိုသူများချီးကျူးလိုက်တော့ရကိုယ်မှာဘာဖြစ်သွားမှာလဲဒီလိုချီးကျူးလိုက်တဲ့အတွက်နိဗ္ဗာန်လည်းပဲမရနိုင်ပါဘူးဒီလိုချီးကျူးလိုက်တဲ့အတွက်မဖို့လည်းပဲမရနိုင်ဘူး။နောက်ဆုံးမှသူကတိနဲ့ရွာတိတိမရောက်နိုင်ဘူးတဲ့။အေးမရဖတ်မရတာကိုမမောတာယာပြီးတော့ဒီလိုတာယာမှုချီးကျူးခံခြင်းမှုကိုလိုချင်လို့ပြုတဲ့ပုံကိုယ်တွေဟာဒီလိုဒါနာမျိုးကအညံစားကုသိုလ်လို့ခေါ်တယ်တဲ့။ဖျားစားတဲ့သူတော်ကောင်းတွေကဒါမျိုးကိုအာမပေးပါဘူး။နောက်တချို့ကြတော့ဒီလိုမဟုတ်ဘူး။အဲ့ဒီလိုမန်းတက်တိုင်တက်ပြခြင်းလို့ဘလောက်ကုန်လှူတဲ့လို့ချီးကျူးခံခြင်းလို့ရက်ရွာတွေမှာမြို့နယ်မှာဝက်ဝက်ကွယ်ကြော်ကြားခြင်းလို့ဒီလိုစိတ်တရားဘုန်းကြီးတို့လက်ဖြောက်တစ်ချက်တီးမှဂရေတသိန်းလောက်နန်တရားတွေဖြစ်ပြတဲ့ဆိုတော့သူ့ရဲ့နှလုံးသွင်းလေးဟာလက်ဖြောက်တစ်ချက်တီးတစ်စက္ကန့်လောက်ကလေးအဲ့ဒီလိုဂုံမတ်တဲ့စိတ်ကလေးပေါ်လိုက်ပြီဆိုရင်အကုသိုလ်စုပုံကြီးဟာလောဘစုပုံကြီးဟာဂရေတသိန်းလောက်ဉာဏ်မျက်စိနဲ့ကြည့်ရင်အဘိဓမ္မာမျက်စိနဲ့ကြည့်ရင်ဖြစ်ပြသွားတယ်ဆိုတော့သူ့ရဲ့ကုသိုလ်မှာအကုသိုလ်တွေတိတ်ရောထွေးသွားပါတယ်ဒါကြောင့်အညံစားကုသိုလ်တွေဝင်သွားပါတယ်နောက်တချို့ကကြတော့ဒီလိုမဟုတ်ပြန်ဘူး။ဘာလဲဆိုတော့ငါတို့ကဗုဒ္ဓဘာသာကမွေးဖွားလာတယ်။ဗုဒ္ဓဘာသာရဲ့တသမိတွေဖြစ်ကြတယ်။ဗုဒ္ဓဘာသာဝင်ရဲ့တသမိတွေဖြစ်တော့ဒီအသက်ရွယ်ထီတော့မလှူလို့မကောင်းသေးပါဘူး။ဒီလိုမှမလှူလို့ရှိရင်ဘယ်သူတို့မြင်ဒီအသက်ရွယ်ထီဘာလေးမှလှူဖို့မရဘူးဆိုပြီးတော့သူများတွေရဲ့ကဲ့ရဲ့မှာစိုးလို့ကဲ့ရဲ့မှာကြောက်လို့လှူပြီးဆိုရင်လေဒီကုသိုလ်ဟာဟိနာကုသိုလ်အညံစားကုသိုလ်ပါပဲတဲ့။ဖျားစားတဲ့သူတော်ကောင်းတွေကကဲ့ရတာချီးမွမ်းတာဗရာဏမဟုတ်ပါဘူးစိတ်သက်ကတန့်ရှင်းနေဖို့အဓိကကြပါတယ် ဒါကြောင့်မို့ဘုန်းကြီးတို့လောကဒဏ်တရားတွေကိုခံနိုင်လို့ရှိရင်မင်္ဂလာအစ်ဖြစ်တယ်ကုသိုလ်တွေဖြစ်တယ်ဆိုပြီးတော့မင်္ဂလာတုံမှာလည်းပဲပေါ်ကြားထားပါတယ်ဒါကြောင့်မို့ဒီပုဂ္ဂိုလ်ဟာစောစောကလို့မန္တတိုင်တက်ပြခြင်းလို့တော့မဟုတ်ဘူးငါတို့ဒီအရွယ်ကြီးတွေရောက်နေပြီကထိန်လေးမခင်းလို့မတော်သေးပါဘူးတော့ကြဘေးရပြောเสียဖြစ်နေလိမ့်မယ်ဒီအချိန်ထိဆုံးလေးမှမကပ်ဘူးပါဘူးဘေးရပြောเสียဖြစ်နေလိမ့်မယ်ဆိုပြီးတော့ကိုယ့်ရဲ့ပစ္စည်းကိုသုံးဆောင်တဲ့အလူကံပုဂ္ဂိုလ်ကြီးချမ်းသာတဲ့ချမ်းသာစေလိုတဲ့မေတ္တာတရားဒီပစ္စည်းကိုသုံးပြုပြီးတော့အသိဉာဏ်တွေဖွံ့ဖြိုးစေလိုတဲ့မေတ္တာတရားဒီတရားတွေကင်းစေပြီးတော့ကိုယ့်ကိုယ်ကဲ့ရဲ့ခံမှာကြောက်တာဒါတရားကိုကောက်ရင်ဒေါသတရားပါဒေါမနတတရားပါဒီစိတ်ကလေး1မိနစ်10စက္ကန့်လောက်ဖြစ်ပြီဆိုရင်ကရေတသိန်းလောက်ဖြစ်ပြည့်တယ်ဆိုတော့ဒီဒေါသဒေါမနတတွေအပုံကြီးဟာလည်းပဲ10စက္ကန့်လောက်ကလေးမျက်စိတမိတ်လက်ဖြောက်တစ်ချက်တီးလောက်လေးဖြစ်ရင်ပဲကရေတသိန်းလောက်စုပုံပြီးတော့အကုသိုလ်တွေကမနေဘူးတဲ့ဖျားဆတဲ့သူတော်ကောင်းကြီးရဲ့အထူးသဖြင့်မြတ်စွာဘုရားရဲ့တပ္ပညုတဉာဏ်နဲ့ကြည်မှဒီတရားတွေကမြင်ရပါတယ်။ဒါကြောင့်မို့ဒါနပြုတဲ့အခါမှာမန္တတိုင်းတက်ပြခြင်းလို့ဒီနေတဝိုက်မှာဟိုးဟိုးကြောလွှားခြင်းလို့ဒါမျိုးစိတ်တွေနဲ့ပြုတာမလူလို့မကောင်းသေးဘူး။ဒါမျိုးစိတ်တွေနဲ့ပြုတာလောဘတွေဒေါသတွေခြံရံနေတဲ့အတွက်ဒီလိုလောဘဒေါသခြံရံတာကိုခြံရံမှမသိတဲ့မောဟတွေပါဝင်နေတဲ့အတွက်ဒီကုသိုလ်ဟာအညံစားကုသိုလ်စရင်ဖြစ်တယ်တဲ့ဒါကြောင့်မို့ဒီလိုကုသိုလ်မျိုးကိုလည်းပဲဒီလိုဒါနမျိုးကိုလည်းပဲဖျားဆတဲ့သူတော်ကောင်းတွေကသဘောမကျပါဘူးမပြုစီခြင်းညပါဘူးနောက်သီလစောင့်တည်တဲ့နေရာမှာလည်းပဲဒီတိုင်းပါပဲသီလစောင့်တည်တဲ့နေရာမှာလည်းပဲဘလို့စိတ်နဲ့စောင့်တည်တယ်လဲဆိုတော့အမှန်တကယ်ဆိုရင်သီလစောင့်တည်တဲ့ဟာငါဟာသီလတစ်ပါးကိုထိန်းနိုင်ရင်ဥပမာအပြင်ဘုန်းကြီးတို့ဒီကာမေတုမိစ္ဆာစာရသူရာမေရိယတစ်ခုလောက်တွေးကြည့်လိုက်ပေါ့ကာမေဝိမိစ္ဆာသာရသူတော်ဘာတာမယပေါ်မှာငါဒီနေ့ရစပြီးဘယ်တော့မှမပြင်းမာတော့ဘူးဆိုတဲ့စိတ်ကလေးရှိလိုက်အဲ့တော့ကိုယ့်အိမ်ပတ်ဝန်းကျင်လည်းပဲစိတ်ချမ်းသာလိုက်တာကိုယ့်ရဲ့မိသားစုကလည်းပဲကိုယ့်ရဲ့ကိုယ်ချင်းတရားကောင်းမှုပေါ်သိပြီးတော့ဝမ်းသာကြမှာပဲအိမ်ကြီးချင်းမှာရှိနေတဲ့သားပြုသမီးမျိုးရှိတဲ့မိဘတွေလည်းပဲစိတ်ချမ်းသာတာနေကြရတာပဲသူရမေရိယသိခါဘုံစောက်တည်လိုက်လို့ရှိရင်လည်းပဲသေရမတော့ဘူးဆိုရင်ကိုယ့်ရဲ့မိဘတွေစိတ်ချမ်းသာမယ်။သာသမီတွေလည်းပဲအယက်သမားရဲ့သာသမီလို့ပြောမခံရတော့စိတ်တရေရတိတ်ပြီးတော့မြင့်မြတ်တာပဲ။ဒီလိုမဟုတ်ဘဲနဲ့ဒီပုဂ္ဂိုလ်ကသီလစောက်တည်တဲ့အခါမှာဘယ်လိုစောက်တည်လဲဆိုတော့ငါတို့မို့လို့သီလစောက်တည်နိုင်တာဆိုပြီးတော့ကိုယ့်ကိုယ်ကိုတော့ညောက်ပင်ခြင်းနဲ့စိတ်ဘယ်သူတို့မြင်သီလလေးတောင်ထိမ့်ဖို့မရဘူး။ဥပုပ်လေးတောင်စောင့်ဖို့မရဘူးဆိုသူများပေါ်မှာနှိမ့်ချခြင်းနဲ့စိတ်အဲ့တော့ကိုကိုကိုတော့သီလရှိတယ်ဆိုတဲ့ဂုံကိုလိုချင်တယ်သီလရှိတဲ့ဂုံကိုမှီပြီးတော့မာနာတရားတွေဖြစ်တယ်သူတော်ဘာဘောတော့သီလလေးမှလုံအောင်မထိန်ကောင်းဘူးလားဆိုပြီးတော့ဒေါမနတတွေဖြစ်တယ်ကဲ့ရဲ့ရှုံ့ချတယ်ဒီစိတ်တွေနဲ့သီလရှိတယ်ဆိုတဲ့ဂုံကိုလိုချင်လို့ကြောကြားခြင်းလို့သူများပေါ်မှာနှိမ့်ချတဲ့စိတ်တွေနဲ့ကိုကိုကိုတော့မြင့်ကျင်တဲ့စိတ်တွေနဲ့ဒီစိတ်တွေနဲ့သီလဆောက်တည်ပြီဆိုရင်သီလဆောက်တည်တာတော့ကောင်းပါတယ်တို့တော့သဘောထားမှန်မှန်ကန်တဲ့အတွက်ဒီသီလဟာလည်းပဲအညံ့စားကုသိုလ်ဖြစ်သွားတယ်တဲ့ဘုန်းကြီးတို့ဘာဝနာကုသိုလ်ဆိုလည်းပဲဒီတိုင်းပါပဲဘာဝနာကုသိုလ်ဆိုတာတကယ်တမ်းအထုတ်ပြီဆိုလို့ရှိရင်ဗုဒ္ဓံတို့သည်ဖျားဝတ်တတ်တာပဲဖြစ်ဖြစ်ဂုဏ်တော်ပွားတာပဲဖြစ်ဖြစ်မေတ္တာတရားမေတ္တာတွေပို့တာပဲဖြစ်ဖြစ်နောက်ဆုံးဝိပဿနာတရားထိုင်တာပဲဖြစ်ဖြစ်တမနစ်လောက်တရားထိုင်ရင်တမနစ်ကိလေသာကင်းတာပါပဲတဏှာကြီးတရားထိုင်ရင်တဏှာကြီးကိလေသာကင်းတာတဏှာကြီးနိဗ္ဗာန်နဲ့နှီးသွားတာပဲအဲ့တော့နောက်ဆုံးကိလေသာတွေချုပ်နေရင်နိဗ္ဗာန်ရောက်နေတယ်လို့ပြောလို့ကိုရပါပဲအဲဒီလိုစိတ်ထဲနဲ့မဟုတ်ဘဲနဲ့ဟာဗုဒ္ဓဘာသာဝင်ဖြစ်မှလူရယ်လို့ဖြစ်လာမှတရားလေးမှမထိုင်ဘူးရင်ပြောစမကြီးဖြစ်လိမ့်မယ်ပဲတရားထိုင်မှလူရယ်ဝင်မှတရားမထိုင်ဘူးရင်လူကြတဲ့တော့မျက်နှာငယ်ရကြည့်ရဲ့ဒီလိုတရားကြိတ်တာဝင်မှအချင်းချင်းလေးစားတာစသည်ဖြင့်ဒါမျိုးကုံပကဒနာတွေအေးမရဖက်မရတာတွေမမောပြီးတော့တရားအထုတ်ပြီးစခန်းနေဝင်ပြီးဆိုရင်လေဒီကုသိုလ်မျိုးဟာဘုန်းကြီးတို့အညံ့စားပဲဒီဘာဝနာအထုတ်တဲ့စိတ်တဲ့မျိုးဟာလည်းပဲအညံ့စားတဲ့မှာဝင်သွားတတ်တာပါပဲဒါလေးတွေကတတိထားစရာဒါကြောင့်မို့ဒီလေဒီဆရာတော်ဘုရားကြီးကယတကာမတယဗောဓိတံဟိနံယတကာမတယကုံပကဒနာမန္တတိုင်တက်ပြခြင်းတဲ့စိတ်တွေနဲ့ဒီစိတ်တွေကိုလိုရှိတဲ့အတွက်ကြောင့်ဗောဓိတံဖြစ်စေသောဒါနသီလဘာဝနာကောင်းမှုသည်ဟိနံအညံ့စားပေတည်းတဲ့ဒီကုသိုလ်တွေကအညံ့စားတွေပဲတဲ့ဒါမျိုးကိုလည်းပဲဘုန်းကြီးတို့ရှောင်ကြဉ်ရပါတယ်ကိုကငွေတွေရှာထားရတာခုခေတ်မှာဆိုရင်ငွေရှာတာတိတ်ခက်ခဲပါတယ်နှစ်ဖူးကချွေချီမှကြတာတောင်းမှတဝန်းတစ်ခါစားဖို့တောက်ဖို့အင်မတန်မှခက်ခဲတဲ့ခေတ်မှာဒ ီလိုအင်မတန်မှရှာရခတ်တဲ့ကိုယ့်ရဲ့ငွေနဲ့ကုသိုလ်ပြုတဲ့အခါမှာအညံစားလေးနဲ့ကျေနပ်နေတော့မှလားလို့မေခွန်းထုတ်เสียကြည့်တယ်။ဒါလောက်ကလေးနဲ့ဘုရားစတဲ့သူတော်ကောင်းတွေကမကျေနပ်နဲ့လို့တိုက်တွန်းမိတာလည်းပဲဖြစ်ပါတယ်။အဲ့တော့ကောင်းပြီအညံစားကုသိုလ်ဆိုတာဂုံပကသနာတွေလိုခြင်းလို့မန္တတိုင်းတက်ပြခြင်းလို့သူတော်ဘာပေါ်မှာနှိမ်ချခြင်းလို့မပြုလို့မကောင်းသေးပါဘူးဆိုသူများကဲ့ရဲ့မှာဆိုလို့ဒီလိုစိတ်သက်တည်နဲ့လုပ်ပြီးဆိုရင်ဒီအညံစားကိလေသာတွေဟာအများကြီးဝင်သွားတတ်တဲ့အတွက်ဒါဝဉဏ်စားကုသိုလ်လို့ခေါ်ရပါတယ်ဒီကုသိုလ်မျိုးကိုလည်းပဲကိုယ့်ရဲ့ချွေးနှဲစာနဲ့ရှာထားတဲ့ပစ္စည်းတွေလှူတယ်ကိုယ်ချင်းကုန်ကန်ပြီးတော့သီလဆောက်တည်တဲ့တရားထိုင်တဲ့ဒီလိုရင်းနှီးတွေပေးပြီးတော့ဒီလိုကုသိုလ်မျိုးကိုတော့မယူမိအောင်ကြိုးစားရမယ်တဲ့စာပေဆိုတာတိုက်တွန်းမယ်အာနတိလည်းပါပါတယ်နိတိနိတိထဲမှာဒေသနာဟာရနိတိနိဆိုတာဒီတရားဟာပူဇော်တဲ့သူကိုပူဇော်ခြင်းပြီးမင်္ဂလာဖြစ်တယ်။ဒီသာလေးစာကြောင်းကိုဖတ်ပြီးရင်သင်တို့လည်းပဲပူဇော်ပါလို့တိုက်တွန်းပြီးသားအာနတိပါဝင်ပြီးသားဖြစ်တယ်လို့ဒီတရားတော်ဟာလည်းပဲဒီလိုပြုတာဟာဉာဏ်စားကုသိုလ်ဖြစ်တယ်။ဒါကြောင့်မို့သင်တို့လည်းပဲဒီဉာဏ်စားကုသိုလ်မျိုးကိုရှောင်ကျဉ်ပါလို့တိုက်တွန်းပြီးသားဖြစ်ပါတယ်။ဒါကြောင့်မို့ဒါမျိုးကိုလည်းပဲရှောင်ကျဉ်ရမယ်ပေါ့။နောက်ကောင်းပြီမေဇိမကုသိုလ်အလဲလက်စားကုသိုလ်ဆိုတာဘာလဲဆိုတော့ပုံညာဘလကာမတာယပိုတိတံမေဇိမံပုံညာဘလကာမတာယကုသိုလ်ကောင်းမှုရဲ့အကျိုးလောကီအကျိုးတွေကိုလိုရှိတဲ့အတွက်ပိုတိတံဖြစ်စေတော်ပြုရတော်ကုသိုလ်တိမေဇိမံလဲလက်ဖြစ်ပါပေ၏တဲ့ဒီကစောစောအရေမရဖတ်မရဒီလိုပြုတဲ့စိတ်သက်တည်းဂုံပကသနာတွေမမောလွန်းတဲ့စိတ်သက်တည်းကောင်းပေါင်းစားချောင်းချင်းနဲ့စိတ်သက်တည်းဒီစိတ်သက်တည်းနဲ့ပြုတာနဲ့စာရင်တော့တော်ပါသေးတယ်တဲ့သူကဘယ်လိုလဲဆိုတော့ပုံညာဖလကာမတာယပိုတိတံမေဇိမံတဲ့ပုံညာဖလကာမတာယဆိုတော့ကုသိုလ်ကောင်းမှုရဲ့အကျိုးကိုလိုချင်တာတဲ့ဥပမာအပြင်ဆွမ်းကတ်တယ်ဆိုလို့ချင်းအာဆွမ်းလူလို့ချင်းဖြစ်ရဘွားတိုင်းမှာရုပ်အဆင်းအပြင်လှပတယ်ခွန်အားဖလကြီးမားတယ်လူချစ်လူခင်ပေါ်များတယ်စသည်ဖြင့်ဒီအကျိုးတွေပေါ့နောက်ပြီးတော့တန်ត្រာမှာကျင်လျာလို့ချင်းလည်းပဲဒါနပြုလို့ရှိရင်ဖြစ်ရပွားတိုင်းမှာလူချမ်းသာနတ်ချမ်းသာတွေခံစားနိုင်ရတယ်ဒီလိုစိတ်သက်တည်နဲ့ပြုတယ်ပေါ့အဲ့တော့ဒီလိုသင်္ကန်းလူလို့ရှိရင်လည်းပဲသင်္ကန်းလူလို့ရှိရင်ရုပ်အဆင်းဝါဝဝင်းဝင်းနဲ့လှပတယ်တန်တရာမှာလည်းပဲကျင်လေလို့ရှိရင်သူများနဲ့ရှင်လိုက်လို့ရှိရင်စီးစင်ဥစ္စာတွေကိုကသာတဲ့ဒါမျိုးတွေစိတ်သက်နဲ့လုပ်တာတဲ့ကုသိုလ်ကောင်းမှုဆိုတာဘုန်းကြီးတို့ပြုလုပ်လို့ရှိရင်ဒီစိတ်သက်တည်နဲ့မလုပ်လည်းပဲဒီအကျိုးတွေကပေးပါတယ်ဒါကမ္မနိယာမှာသဘောတရားရကျိုးကိုပေးပါတယ်မကောင်းတာလုပ်ရင်သူများတက်တက်ရင်ဖြစ်ရဘွားတိုင်းမှာအနာများတယ်ယောဂများတယ်အသက်တိုတယ်ဒါဆုမတောင်းလည်းပဲပြည့်စုံပါတယ်နောက်ပြီးတော့အာရိဏဒါနသူတစ်ပါးဥစ္စာကိုသွားပြီးတော့ခိုးယူလို့ရှိရင်ဖြစ်ရဘွားတိုင်းမှာဉာဏ်တမျိုးငါးပါးစီးပွားရေးလေးဖြစ်မဲမကြမ်းဘူးပြည်သူပိုင်သိမ့်ခံရစီဝါရည်လေးဖြစ်မဲမကြမ်းဘူးမီးလောင်သွားတယ်ဒါမျိုးပေါ့ဒီအဋ္ဌိဏဒါနကုအကုသို့လုပ်ပြီးပြီဆိုရင်ဒီအပြစ်တရားဆုမတောင်းလည်းပဲမတောင်းတာလည်းပဲလိုလိုရောက်တယ်လို့ပဲဘုန်းကြီးတို့စွန့်လူလို့ရှင်လည်းပဲစွန့်ကြိုးဒီဘဝမှာလည်းပဲရှိတယ်နောင်ဘဝတန်ត្រာဘဝမှာလည်းပဲစီးစင်ဥစ္စာတွေရတယ်ဆိုတာဖះဟောထားတာမိမိတို့ယုံကြည်နေလို့ရှင်ပြီးတာပါပဲဆုတောင်းနေစရာမလိုပါဘူးတောင်းတနေစရာမလိုဘူးပေါ့ဒါပေမဲ့လို့တဲ့ပုထုဇဉ်လူသားဆိုတာအတ္တကိုရှည်တန်းတင်ပါတယ်။ငါဖြစ်ခြင်းနဲ့ငါချမ်းသာခြင်းနဲ့ငါခံစားခြင်းနဲ့ငါဆိုတဲ့ဒီသက္ကာယဒိဋ္ဌိအတ္တအာကြီးမှုကိုရှည်တန်းတင်လိုက်တဲ့အခါမှာဆုမတောင်းတဲ့ကိုမနေနိုင်တော့တာပဲ။အဲ့တော့ကုသိုလ်ကောင်းမှုလုပ်ပြီဆိုရင်ဒီကုသိုလ်ကြောင့်ဖရာတပည့်တို့ဖြစ်ရဘဝတိုင်းမှာစီစဉ်ဥစ္စာတွေနဲ့ပြည့်စုံပြီးတော့နိဗ္ဗာန်မရတန်ត្រာကျင်လည်တဲ့မြတ်ကာလပတ်လုံးစသဖြင့်ဒီဆုတောင်းတွေကဘာလဲဆိုတော့ယုံကြည်ရမယ့်နေရာမှာရက်တန့်မနေဘဲနဲ့ဆူတောင်းမှုတဲ့ဒီရောက်သွားတဲ့အခါမှာဒီလိုတောင့်တပြီးတော့လှူတယ်ဆိုရင်လည်းပဲစောစောကပုံကူလို့နာမည်ကြီးလို့မှုသူတော်ဘာကရဲ့ခံမှာကြောက်မှုမန္တတိုင်တက်ပြလိုခြင်းနဲ့အေးမရဖတ်မရတဲ့စိတ်သက်တွေနဲ့စာရင်တော့တော်ပါသေးတယ်တဲ့သို့တော့ဒီစိတ်သက်ကလည်းမြင့်မြတ်တဲ့စိတ်သက်တော့မဟုတ်သေးဘူးတဲ့အကုသိုလ်တွေလောဘတွေဘာတွေခြံရံပြီးတော့ကုသိုလ်စိတ်ထဲမှာလောဘတွေဝင်သွားတဲ့အတွက်အလယ်လက်ကုသိုလ်ဆင့်ပဲရှိတယ်တဲ့ကိုချွေးနေစာနဲ့ရှာထားတဲ့ပစ္စည်းကိုမတောင့်တလည်းရမယ့်ဟာမျိုးကိုသွားပြီးတော့တောင့်တနေတော့ရှေးဆရာတော်တွေကတော့ဒါအရင်ရှုံးတယ်လို့ခေါ်ပါတယ်ဥပမာအပြင်ပစ္စည်းတစ်ခုကိုတရားနဲ့ဝယ်တယ်တရားနဲ့ပြန်ရောင်းတယ်ဒါဘုန်းကြီးတို့ဘယ်လိုပြောမလဲအရင်အတိုင်းပဲရှိတာအမျက်မရှိပါဘူးဒီလိုပဲဒါနာပြုတဲ့ဆွမ်းလူတယ်သင်္ကန်းလူတယ်ဆွမ်းလူလို့သင်္ကန်းလူလို့ရှိရင်ဆွမ်းကျိုးသင်္ကန်းကျိုးဆိုတာရမှာပဲတန်တရာမှာလည်းပဲစီးစင်ဥစ္စာဆိုတာရမှာပဲကိုရမှာဟာကြီးကိုပြန်ပြီးတော့ဒီလိုရမှန်မှန်း မသေးကြမှာစိုးတာနဲ့ဒီလိုလှူရတဲ့အတွက်ဖြစ်ရပေါ်တိုင်းလူချမ်းသာနှစ်ချမ်းသာကိုခံစားပြရစီဆိုတာသူ့ငကောကဒီကံလောက်လို့ချင်းဒီအကျိုးကိုပြန်ရမယ်ကုသိုလ်အတိုင်းသူကဆူတောင်းလိုက်တော့ဒါနဲ့ပဲဆုံးသက်သွားတယ်သူ့မှာအမျက်မကြံပါဘူးဒါကြောင့်မို့ဒီဒါနသီလဆိုတာဒီကုသိုလ်လို့ရင်ဒီအကျိုးကိုရတယ်ဒီအကျိုးရမယ်ဟာကိုကထပ်ပြီးတော့ဆူတောင်းလိုက်တယ်နိဗ္ဗာန်ကိုတော့မရည်ညွတ်တော့ဘူးဆိုလို့ရှိရင်ဒါဟာဘုန်းကြီးတို့အမျက်မရှိတဲ့ကုသိုလ်ပြုနေလို့ရှင်းစရာတော့ရဒီလိုပဲသုံးသက်ပါတယ်ဒါကြောင့်မို့ဒီလိုဒါနာပြုတဲ့အခါမှာလောကီစည်းစိမ်ဧကံသူအတူဖြစ်မဲ့ဥပနိဒ္ဒယသဘောနဲ့သူ့အလိုလိုဖြစ်လာမှဟာကိုသွားပြီးတော့ညွတ်မနေနဲ့တဲ့ကိုညွတ်ရမှာကနိဗ္ဗာန်တဲ့ဒါပေမဲ့တချို့မျိုးသားမျိုးသမီးတွေကြတော့တရားနာမှုလည်းပဲအားနည်းလူကြီးသူမှဆရာသမားတွေရဲ့ဆုံးမလည်းပဲအားနည်းစာဖတ်မှုကလည်းပဲအားနည်းတော့ဒီသူအတူဖြစ်လာမဲ့လောကီအကျိုးကိုမရမှဆိုပြီးသွားတောင်းတာတော့အကုသိုလ်တွေဝင်ပြီးတော့ကုသိုလ်ဟာညံစားအလက်စားတွေဖြစ်သွားတတ်ပါတယ်တဲ့နောက်ပြီးတော့သီလဆောက်တည်လို့ရှင်လည်းပဲဒီတိုင်းပဲဘာလဲဆိုတော့ဟာသီလလုံခြုံမှဖြစ်ရပွားတိုင်းမှာရုပ်ဥပတိလှပလိမ့်မယ်သီလလုံခြုံမှအသက်ရှည်မယ်နာကင်းမယ်ဒီလိုဟာတွေပဲတောင်းတာပြီးတော့သီလတွေသွားဆောက်တည်ရင်လည်းဒါလည်းပဲအရင်သဘောပဲတဲ့လက်လက်စားကုသိုလ်ပဲရှိပါတယ်နောက်တရားထုတ်လို့ရှင်ဘာလဲဆိုတော့ဟာတရားသွားအထုတ်လို့ရှင်စိတ်တွေငြိမ်းချမ်းပြီးတော့နောက်ဆုံးမှကိလေသာကင်းမယ်ဆိုတဲ့စိတ်တည်းမရှိပဲနဲ့အားတရားသွားပြီးတော့ဝင်လိုက်လို့ရှင်ငါတို့ญาတုတက်လိမ့်မယ်တရားသွားဝင်မှကုသိုလ်တွေဖြည့်ပြီးတော့ငါတို့စီစဉ်ဥစ္စာတွေတက်လိမ့်မယ်ဘာဖြစ်လိမ့်မယ်ညာဖြစ်လိမ့်မယ်ဒါမျိုးတွေနဲ့သွားတောင်းတပြီးတော့တရားဝင်နေကိလေသာကင်းပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့စိတ်မပါဘဲနဲ့သွားပြီးအထုတ်တယ်ဆိုရင်ဒီဘာဝနာလည်းလက်လက်စားပဲတဲ့လောကီချမ်းသာသူ့ရဲ့အကျိုးကိုပြန်ရမယ့်ဟာလောက်နဲ့ပဲပြန်ပြီးတော့ဆူတောင်းနေတဲ့အတွက်အမျက်မရှိတဲ့ကုသိုလ်ဒါတွေကလက်လက်စားကုသိုလ်ဖြစ်တယ်ဆိုပြီးတော့လေဒီဆရာတော်ဘုရားကြီးရဲ့ဝိသုဒ္ဓိမတ်ကနေယူပြီးတော့ရေးထားပါတယ်ဒီလိုကုသိုလ်မျိုးကိုပြုလုပ်ရမှလားရှောင်ရမှလားဆိုတော့ဘုရားစတဲ့သူတော်ကောင်းတွေကဒါမျိုးလည်းပဲမလုပ်ဘူးတဲ့ဒါမျိုးလုပ်လို့ရှိရင်အရင်ပဲတဲ့အမျက်မရှိတဲ့အတွက်လက်လက်စားကုသိုလ်ပဲတဲ့ဒါကြောင့်ကိုချွေးနေစာနဲ့ရှားထားတဲ့ကုသိုလ်ဟာအညံစားလည်းပဲမဖြစ်စေနဲ့အလက်လက်စားလည်းမဖြစ်စေနဲ့လို့တိုက်တွန်းမိသားဖြစ်ပါတယ်ကောင်းပြီအမျက်ဆုံးကုသိုလ်ကဘာလဲဆိုတော့ကတ္တဗာမေဝိတံတိအရိယဘာဝနေတယဗောဓိတံပဏိတံနဲ့ဩအရိယာတွေဟာဒါနသီလဘာဝနာစတဲ့ပါရမီတွေကိုဖြည့်ကျင့်ပြီးတော့ပါရမီတွေပြည့်တဲ့အခါမှာမဉ္ဉံပုဉ္ဉံနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတယ်ငါတို့လည်းပဲနိဗ္ဗာန်ကိုမျက်မှောက်ပြုကြောင်းဖြစ်တဲ့ပါရမီလုပ်တွေကိုလုပ်ကိုလုပ်ရမယ်နိဗ္ဗာန်ကိုဒီကုသိုလ်ကြောင့်နိဗ္ဗာန်ကိုမျက်မှောက်ပြုပြရစေလို့အရိယာသူတော်ကောင်းတွေပြုတယ်လို့လုပ်ပြီးဆိုရင်အဲ့ဒါပဏိတကုသိုလ်တဲ့သိပြီးတော့မြင့်မြတ်သွားပါတယ်ဘုန်းကြီးတို့ဝတ္တန္တရာမင်းဘဝကြည့်ပေါ့ဒါတော့တမိတော်တွေကိုလှူတယ်ဆင်ပြူတော်ကြီးကိုလှူတယ်လှူတဲ့အခါမှာဒီကုသိုလ်ကောင်းမှုကတပ်ပညုတဉာဏ်အတွက်ထောက်ပံ့ဖြစ်ပါစေလို့ဒါပဲဆုတောင်းပါတယ်အာဒီဆင်ပြူတော်ကြီးကိုလှူရတဲ့အတွက်ဖြစ်ရဘဝမှာနှစည်းစိမ်တွေကိုခံစားပြရစီယာတုတွေတိုးပြရစီဒါမျိုးစုမတောင်းပါဘူးဒါကြောင့်ဘုရားစတဲ့သူတော်ကောင်းတွေကတချို့နေရာတွေမှာဆိုလို့ချင်းလည်းပဲရှင်ဘုရားတို့မြင်တဲ့တရားသူကိုရပြရစီဘုရားလို့ဒီလိုပဲဆုတောင်းကြပါတယ်ဒါမျိုးဆူတောင်းတာကတော့တရားသူပဲဆူတောင်းတယ်သို့တော့ဒီကံလောက်လို့ရှိရင်ဒီအကျိုးတွေကသူ့အလိုလိုဖြစ်မှာဖြစ်တဲ့အတွက်မရှုံးပါဘူးတဲ့သူ့အလိုလိုဖြစ်တယ်အာယုံပြုတ်ပြီးတော့ဆူတောင်းပြီးတော့လှုပ်လိုက်တဲ့ပုံကမှလောဘကိလေသာတွေတိုးသွားတာပဲထူးတယ်အာယုံမပြုတ်ဘဲနဲ့နိဗ္ဗာန်ကိုအာယုံပြုတ်တဲ့ပုံကလည်းပဲဒီလောကီအကျိုးပေးမှာပဲဒီဟာတွေကိုအာယုံပြုတ်ပြီးတော့လှူတဲ့ပုံကလည်းပဲဒီအကျိုးတွေပေးမှာပဲဒါပေမဲ့လို့တဲ့ဒီစည်းစိမ်တွေကိုလိုချင်လို့လှုပ်တဲ့ပုဂ္ဂိုလ်ဟာစည်းစိမ်တွေရပြီမဲ့လို့အကုသိုလ်တွေရောသွားတဲ့အတွက်အမျက်ဆုံးကုသိုလ်ခြင်းမရောက်တော့ဘုန်းကြီးတို့နိဗ္ဗာန်နဲ့ဝေးသွားတတ်ပါတယ်။နိဗ္ဗာန်ကိုကြည်မှန်းပြီးတော့တန်တရာဟုတ်ကကြွတ်ချင်တဲ့စိတ်နဲ့လှုပ်တဲ့ပုဂ္ဂိုလ်မှလည်းပဲတန်တရာထဲမှာကျင်လဲတော့ဒီအကျိုးတွေကဒီကံလို့ရင်ဒီအကျိုးကတော့ပေးနေတာပဲ။သို့တော့သူ့မှာဒါတွေဟာအကုသိုလ်မဖြစ်တော့ဘူး။ဒီဟာတွေကိုအာယုံမပြုတဲ့အတွက်နောက်ဆုံးမှနိဗ္ဗာန်ကြီးမျက်မှောက်ပြုနိုင်တယ်တဲ့ဒီအကျိုးတွေရသွားတယ်ပေါ့။ဒါကြောင့်မို့ဒါနာပြုလို့ရှိရင်လည်းပဲဘုန်းကြီးတို့တဲ့ဒီဆရာတော်ကြီးကဘလို့မိတ်တယ်လဲဆိုတော့ကိုပြုတဲ့ကုသိုလ်ကိုပါရမီမြောက်ချင်လို့ရှိရင်နိခမ္မတက်ဆွတ်ပြီးတော့လှုပ်ပါတဲ့သီလစောက်တည်ရင်လို့လို့ရှင်လည်းပဲနိခမ္မတက်လေးဖြည့်ပါတရားထုတ်လို့ရှင်လည်းပဲနိခမ္မတက်သွင်းပြီးတော့လှုပ်မှဒီကုသိုလ်တွေကရိုးရိုးကုသိုလ်ဆင်းရနေပြီးတော့ပါရမီကုသိုလ်ဆင်းရောက်ပါတယ်တဲ့ကာမဒေါသဘဝဒေါသနိခရမဏလက္ခဏနိခမ္မံတဲ့အဲ့တော့နိခမ္မတက်သွင်းပြီးတော့လှူရမယ်ဆိုတာဘာကိုပြောတာလဲဆိုတော့និခမ္မတက်ဆိုတာကာမတရားဘဝတရားနေထွံ့မြောက်တဲ့သဘောတရားကိုပြောတာပါယနေ့အာယုံစွန်နေစွန်လှူတဲ့ကုသိုလ်ရှင်တွေနောက်ပြီးတော့ဝိုင်းဝန်းပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့အာလုံပါရမီဖြည့်ပတ်တွေစဉ်းစားကြည့်ပေါ့
ဒါနပြုလို့ရှိရင်လည်းပဲနိခမတ္တပါမပါရမီကုသိုလ်ဖြစ်တဲ့နိဗ္ဗာန်ရောက်တယ်။သီလစောင့်တည်ရင်လည်းပဲနိခမတ္တပါရတယ်။ဘာဝနာပွားလို့ရှိရင်လည်းနိခမတ္တပါရတယ်။နိခမတ္တမပါဘူးဆိုရင်ရိုးရိုးကုသိုလ်အဆင့်ပဲရှိတယ်တဲ့။အဲ့တော့နိက္ခမတက်ပါခြင်းလို့ရှိရင်ကာမတရားဘဝတရားနေလွတ်မြောက်ရတယ်။ဥပမာဖြင့်တန်ဃာတော်ရှင်မြတ်တွေကိုယနေ့ဆုံးကတ်ကြတယ်။တန်ဃာတော်ရှင်မြတ်တွေကိုမိမိတို့စွန့်အားရှိသမျှဆက်ပြားစားတဲ့ဆေးပစ္စည်းစားတဲ့ပစ္စည်းတွေလူတန်းကြတယ်။တပည့်တော်တို့ရဲ့စွန့်ကိုဖုံးပေးပြီးတော့တပည့်တော်တို့ရဲ့ဆေးပစ္စည်းဆက်ပြားတွေကိုသုံးဆောင်ပြီးတော့တန်ဃာတော်ရှင်မြတ်တွေကိုကျမ်းမှာစိတ်ချမ်းသာကြပါစေ။ဒီကိုချမ်းမှာစိတ်ချမ်းသာပြီးတော့သာသနာအလုပ်ကိုလှုပ်ဆောင်နိုင်ပြီးတော့အသိဉာဏ်တူတွေရပါစေလို့ဒီလိုစိတ်လေးနဲ့လှူလိုက်လို့ချင်းဘုန်းကြီးတို့ကာမတရားကလွတ်သွားတာပဲဒီအချိန်မှာစဉ်းစားကြည့်လိုက်လို့ချင်းတန်ဃာတော်ရှင်မြတ်ကြီးချမ်းသာစေခြင်းနဲ့အသိဉာဏ်တူတွေရစေခြင်းနဲ့ဒီလိုအသိဉာဏ်တူတွေရစေခြင်းနဲ့ချမ်းသာစေခြင်းနဲ့ဆိုတာမေတ္တာတရားပါမေတ္တာတရားဖြစ်နေတဲ့အချိန်မှာလောဘမဖြစ်ပါဘူးအဲ့မှာကာမတရားကလွတ်မြောက်သွားတဲ့ကုသိုလ်တဲ့နိဗ္ဗာန်ပဲဥတည်သွားတာပါတဏှာပြင်းတော့ဒီကုသိုလ်ကတပည့်တော်တို့အတွက်နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့ပြုလိုက်လို့ရှိရင်နိဗ္ဗာန်ဆိုတာဘုန်းကြီးတို့32ပုံလွတ်မြောက်တဲ့နေရာပါ32ပုံထဲမှာမဖြစ်ချင်တော့ပါဘူးလို့တောင်းတတာနဲ့အတူတူပါပဲအဲ့တော့ဘဝတရားလည်းပဲကျွတ်သွားတော့နိခမတ္တတည်းအပြည့်ဝဝင်သွားတယ်တဲ့အဲ့ဒီလိုကာမတရားဆိုတဲ့လောဘဘဝတရားဆိုတဲ့32ပုံကလွတ်မြောက်ခြင်းနဲ့စိတ်တက်တည်းနဲ့လှူပြီးဆိုရင်နိခမတ္တဝင်အဲ့ဒီဒါနဟာဖြစ်ရဘွားတိုင်းမှာစီစဉ်ဥစ္စာသူကသူတန္တရာလေသမျှကျိုးပေးပြီးတော့နိဗ္ဗာန်ကိုဝင်အဲ့ဒီဒါနဟာဖြစ်ရဘွားတိုင်းမှာစီစဉ်ဥစ္စာသူကသူတန္တရာလေသမျှကျိုးပေးပြီးတော့နိဗ္ဗာန်ကိုမြန်မြန်ဥတည်တဲ့ဒါနကုသိုလ်ဖြစ်ပြီတဲ့ဒါမျိုးကိုပြုရပါတယ်သီလစောင့်တည်လို့ရှိရင်လည်းပဲဒီတိုင်းပဲဘုန်းကြီးတို့ငါပါဏတိပါဒသီလလေးစောင့်တည်လိုက်တယ်ဒီသီလလေးစောင့်တည်လိုက်တဲ့အတွက်တတ္တဝါတွေချမ်းသာကြပါစေဆိုပြီးတော့သူများချမ်းသာတဲ့စေတနာနဲ့သီလစောင့်တည်တယ်။ငါမို့လို့သီလထိမ့်နိုင်တာဆိုတဲ့အတ္တမာနမပါတော့ဘူး။ဒါဆိုလို့ရှိရင်နိဗ္ဗာန်အတွက်ဥတည်ပြီးတော့လောဘစိတ်တွေမပါတော့ဘူး။သူများချမ်းသာစေခြင်းနဲ့ဆိုတာမေတ္တာ။မေတ္တာတရားဖြစ်တဲ့အချိန်မှာလောဘကင်းစင်တာ၊ကာမတရားကထွက်မြောက်ပြီးတော့ဘုန်းကြီးတို့နိခမတက်တည်အပြည့်အဝဝင်ပြီးတော့နိဗ္ဗာန်ဥတည်တယ်တဲ့။ဒီသီလကုသိုလ်ကလည်းပဲနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေဆိုရင်32ပုံထဲမှာကျမ်းမာခြင်းသာချမ်းသာခြင်းသာဒီစိတ်တွေမပါတော့လုံးဝကျွတ်လွတ်သွားတာပါတရားထုတ်တဲ့အခါမှာလည်းပဲဘုန်းကြီးစောစောကပြောတယ်လို့5မိနစ်တရားထိုင်ရင်5မိနစ်ကိလေသာကင်းမယ်တဏှာကြီးတရားထိုင်ရင်တဏှာကြီးကင်းမယ်တစ်သလုံးထိုင်နိုင်ရင်တစ်သလုံးကိလေသာတွေကင်းပြီးတော့ယဟန္တာအဆင့်ရောက်နိုင်တယ်ဆိုတဲ့စိတ်တည်းနဲ့ထိုင်ပြီးဆိုရင်ဒီကိလေသာတွေကင်းကျင်တာမဟုတ်ဘူးနိဗ္ဗာန်အတွက်မျက်မှောက်ပြုကျင်တာဘဝထဲမှာမဖြစ်ကျင်တော့တာဒါဆိုရင်နိခမတက်တွေဝင်တော့တာပဲအဲ့ဒီလိုစိတ်တက်နဲ့လုံးမဖျားဆတဲ့သူတော်ကောင်းတွေရဲ့စိတ်တက်နဲ့လုံးမဖျားဆတဲ့သူတော်ကောင်းတွေဖြစ်စေခြင်းနဲ့စိတ်တက်နဲ့လုံးမဒီကုသိုလ်ဟာမျက်စားကုသိုလ်ဖြစ်ပါတယ်လို့ဒီလိုပြောလို့ရင်ဖြစ်ပါတယ်။ဒါကြောင့်မို့ကိုချွေးနေစားနဲ့ရှားထားတဲ့ပစ္စည်းကိုလှူဒန်းတဲ့အခါမှာအမျက်ဆုံးကုသိုလ်ဖြစ်မှမြင့်မြတ်ပါတယ်။အမျက်လည်းပဲရပါတယ်။သီလစောင့်တည်တဲ့အခါမှာချိန်နေကုန်ခံညမှာအစာခံပြီးတော့စောင့်တည်တယ်။ဒီလိုစိတ်တက်တွေနဲ့မြင့်မြတ်တဲ့စိတ်တည်းနဲ့လုံးမနိဗ္ဗာန်ကိုကြည်မှန်းလုံးမအချိန်ကုန်ရာကြိုးလည်းပဲနဲ့ပါတယ်တရားထုတ်တယ်ဆိုတဲ့ခါမှလည်းပဲဒီနည်းတူပဲဒီလိုလောက်ရတယ်တဲ့ဘုန်းကြီးတို့ဒါပါဠိတော်ထာဂရာတွေမှာပြန်ကြည့်လိုက်တဲ့အခါမှာဒီမိမိရဲ့ဒါနသီလဘာဝနာလုပ်တဲ့အခါမှာသဘောထားမှန်ကန်မှုမမှန်ကန်မှုပုံမှာမူတည်ပြီးတော့တန်တရာဆိုတာရှည်တယ်နိဗ္ဗာန်ဆိုတာမြန်မြန်ရတယ်ဝေးတယ်ဆိုတာဖြစ်ပေါ်လာပါတယ်ဒါကိုလည်းဘုန်းကြီးတို့ဇောတိကမထေရဲ့အကြောင်းလေးကိုပြောပြလို့ရှိရင်ပို့ပြီးတော့သဘောပေါက်လည်မထင်ပါနဲ့ဇောတိကမထေရဲ့အကြောင်းကိုကြားလိုက်ရတဲ့အခါမှာကြီးညိုအားကြစရာတွေရှိတယ်လို့တန်ဝေကယူစရာတွေလည်းပဲပြည့်နှက်နေပါတယ်ဒါကြောင့်မို့ဒီဇောတိကမထေအကြောင်းကိုခေါင်းကြီးနည်းနည်းလေးပြောပြပါပါဒီဇောတိကမထေကခေါင်းကြီးတို့ပါရမီတွေဖြည့်ကျင့်စဉ်တုန်းကဟိုးလွန်ခဲ့တဲ့60တကဘာထက်တုန်းကဗာရဏသီပြည်မှာတောင်သူလေသမားညီကိုနှစ်ယောက်တွားဖြစ်ရပါတယ်အဲ့တော့ဇောတိကမထေလောင်းကညီငယ်ဖြစ်တယ်ပေါ့သူ့ရဲ့အမလည်းပဲအကိုတယောက်ရှိတယ်သူတို့ကတောင်သူလေသမားလှုပ်တယ်တောင်သူလှုပ်တဲ့အခါမှာဘာဝတိကထားပြီးတော့လှုပ်တယ်လေသူတို့ကြံတောင်သူလှုပ်ကြပါတယ်ခုခေတ်မှာကတာဘက်မှာဧကရီထောင်ချီပြီးတော့ကြံဆိုင်ပြိုးကြတယ်လို့သူတို့လည်းပဲကြံတောင်သူလှုပ်ကြတဲ့အခါမှာတနေ့တော့ညီငယ်ဖြစ်တဲ့တောင်သူလေးကဘာလှုပ်တယ်လဲဆိုတော့တောထဲမှာသွားပြီးတော့ကြံကင်းကြည့်တယ်ကြည့်ပြီးတော့ကဲအကိုကြီးအတွက်တစ်ချောင်းငါအတွက်တစ်ချောင်းဆိုပြီးတော့ကြံလေးနှစ်ချောင်းခုတ်ပြီးတော့ယူလာခဲ့တယ်။ဘုန်းကြီးတို့အဲ့ဒီ60တကဘာခက်ကကြံနေရခုခက်လို့ဆက်နဲ့မကြိတ်ရဘူးတဲ့စာပေမှာဆိုပါတယ်။ဒီဝါးတဲ့ဘာဝါးတွေဝါးတွေမှာအခေါင်းနေရှိတယ်ပေါ့။အဲ့ဒီရမှာအစ်စ်ကလေးတွေရှိတယ်။အဲ့ဒီဟာလေးတွေကို ကြံမင်းတွေကလည်းပဲဒီတိုင်းပဲအတွင်းထဲမှာအရေးတွေကဝါကြည့်တော့တဲ့မှာရေလောင်ထားတယ်လို့ပဲကြံလေးတွေအရေးတည်နေကြပါကြံရေလိုချင်ပြီဆိုရင်အဲ့ဒီအစ်စ်ကလေးဖြတ်ပြီးတော့လောင်းချလိုက်လို့ရှိရင်အရေးတွေကလိုလိုကျတဲ့ခက်ပေါ့အဲ့ဒီခက်ကအဲ့တော့ကြံတဲ့ချောင်းကိုယူလာတဲ့အချိန်မှာဘုန်းကြီးတို့ပိစိကဗုဒ္ဓတပါးကန္နာမာရဏတောင်းဝန်ဒီတမပတ်ဝင်စားပြီးတော့ခဏိငါဘုသူကိုချီးမြှောက်ရပါမလဲလို့ကြည့်လိုက်တဲ့အခါမှာအဲ့ဒီတောင်သူလေတမားတွေရဲ့ညီငယ်လေးကိုတွားပြီးတော့မျက်စီထဲမှာညံမျက်စီထဲမှာပေါ်လာတော့အင်းငါ့ကိုလှူနိုင်တဲ့တရားတရားရှိပါမလားဆိုတော့ရှိတဲ့ကြောင့်မြင်တော့ချင်းကပ်ပြီးတော့တပိတ်လေးကိုပွေးပြီးတော့သွားပြီးတော့အဲ့ဒီတောင်သူလေသမားရဲ့ရှေ့မှာကြံတောင်သူလေးရဲ့ရှေ့မှာသွားပြီးတော့မတ်တက်ရက်တယ်ပေါ့ဒါလည်းပဲဘုန်းကြီးတို့ဘာပြောတာလဲဆိုတော့မိမိတို့အိမ်မှာသူတော်ကောင်းစိတ်တဲ့ရှိတဲ့ပုဂ္ဂိုလ်တွေဝင်စေခြင်းလို့ရှိရင်ကိုယ်ကသဘောထားပြေဝရတယ်သဘောထားပြေဝမှလည်းပဲသူတော်ကောင်းတွေကလာလေးရှိတယ်ဆိုတာဒါဒီနေရာမှာတတိတံဝေကရစေရတယ်ခုလည်းပဲတန်ကြံတောင်သူလေတမားလေးဟာလှူဒန်းနိုင်မဲ့စိတ်တက်စိတ်တက်ပြေဝတယ်လို့သိလို့ပိစိကဗုဒ္ဓရှင်မြတ်အလိုလိုလားပြီးတော့ဆုံးခံရက်တော်တာပဲအဲ့တော့ကြည်ညိုပြီးတော့သူကသူ့အပေါ်မှာခြုံထားတဲ့အဝတ်ကလေးကိုမြင်းနဲ့မြေနေရာလေးမှာခင်းပြီးပြီးတော့ရှစ်ခိုးတယ်ပေါ့ပြီးတော့တပိတ်ကိုယူပြီးတော့စောစောကကြံစစ်ကလေးကိုဖွင့်ပြီးတော့အည်ရီလောင်းထည့်လိုက်တယ်အဲ့မှာပိစိကဗုဒ္ဓရှင်မြတ်ကလည်းပဲနေစွန်းအတွက်ဆွမ်းမဖုံပေးတော့ပဲနဲ့အဲ့ဒီကြံရီကိုအဲ့ဒီရှေ့မှာပဲဖုံပေးတော့မူတယ်သူ့စိတ်ထဲမှာတိတ်ကြည်ညိုလိုက်တယ်အဲ့တော့ဘာဖြစ်လဲဆိုတော့အင်းငါအကို့အတွက်လည်းပဲကြံတစ်ချောင်းယူခဲ့တယ်ဒီကြံရည်ကိုလည်းပဲငါလှူလိုက်မယ်တကယ်လို့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကကြံဖို့ပြန်တောင်းရင်လည်းပဲငါကြံဖို့ပေးမယ်မတောင်းလို့ရှိရင်လည်းပဲငါအဖို့ပေးပါကုသိုလ်ရဲ့ဖို့ပါကကိုပေးပါဆိုရင်လည်းငါမျှဝေလိုက်မယ်ဆိုပြီးတော့အဲ့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်အတွက်ဆောင်ယူလာတဲ့ကြံကိုလည်းပဲဒီခါနောက်ထပ်ထပ်ပြီးတော့လောင်းလှူလိုက်တယ်အဲ့တော့ပိစိကဗုဒ္ဓရှင်မြတ်ကသူကိုယ်တိုင်ဖုံးပေးပြီးဖြစ်တဲ့အတွက်ကြံတဲ့ကြံရည်တွေကိုကြံတဲ့ကဏ္ဍမမာရဏတောင်ကပိစိကဗုဒ္ဓတွေကိုလှူဒန်းလိုတဲ့အတွက်မဖုံးပေးဘဲနဲ့ထိုင်နေတယ်ပေါ့အဲ့ဒီအချိန်မှာသူကဘာဆူတောင်းလိုက်တယ်ဆိုတော့အရှင်ဘုရားတဲ့တပည့်တော်ဟာအူဖြားဖြားဖြစ်တဲ့ဟောဒီကြံရည်လှူကိုရှင်ဘုရားကိုပေးလှူပါတယ်ဒီကုသိုလ်စေတနာတွေကြောင့်ဘုရားတပည့်တော်ဟာလူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာတွေခံစားပြီးတော့နောက်ဆုံးမှာရှင်ဘုရားတို့တွေ့မြင်တဲ့တရားသူမတ်ဖို့နိဗ္ဗာန်မတ်ဖို့မဲ့ညံဖို့ညံတဲ့နိဗ္ဗာန်တရားထုကိုမြင်တဲ့ပုဂ္ဂိုလ်ဖြစ်ပြစေလို့ဆုတောင်းလိုက်ပါတယ်အဲ့ဒီနေရာမှာတတိထားကြည့်ပါနော်ညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကရှင်ဖျားတို့ကိုတပည့်တော်ကြံရည်ဦးဖျားဖျားဖြစ်တဲ့ကြံရည်ကိုလှူဒန်းပါတယ်ဒီကုသိုလ်ကောင်းမှုကြောင့်လူဘဝလူချမ်းသာတွေခံစားပြရစီနတ်ဘဝနတ်ချမ်းသာတွေခံစားပြရစီနောက်ဆုံးမှာရှင်ဖျားတို့တွေ့မြင်တဲ့တရားထုကိုမျက်မှောက်ပြုပြစေလို့ဒီသုံးချက်ဆုတောင်းသွားတာလေတတိထားကြည့်ပါလူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာကိုခံစားခြင်းနဲ့စိတ်နဲ့လှူပြီးဆိုရင်သူကုသိုလ်ဟာဘလို့ကုသိုလ်မျိုးစားဖြစ်သွားမလဲဆိုတော့အလေအလက်စားကုသိုလ်ဖြစ်တယ်တဲ့ကုသိုလ်ရဲ့အကျိုးတွေကိုလိုချင်လို့လှူတယ်ဆိုတော့လောဘတွေကိန်းတို့ကိန်းဝတ်သွားတာပဲဒါ ਈ မဲ့လို့နောက်ဆုံးမှာပဏိတာကုသိုလ်အမြင့်မြတ်ဆုံးကုသိုလ်ကလည်းပါသေးတယ်ဘလို့ပါလဲဆိုတော့အဲ့ဒီလိုခံစားပြီးတဲ့နောက်မှာရှင်ဘုရားတို့တွေ့မြင်တဲ့တရားတွေကိုဘုရားတို့တို့မြင်မြရစီမျက်မှောက်ပြုပြရစီလို့ဆုတောင်းလိုက်တယ်ပေါ့အဲ့တော့ညီငယ်ရဲ့ကုသိုလ်ကိုချိန်ကြည့်လိုက်လို့ရှိရင်ချုပ်ကြည့်လိုက်လို့ရှိရင်ဘုန်းကြီးတို့ဘာသွားတွေ့မလဲဆိုတော့အမျက်စားကုသိုလ်နဲ့အလက်စားကုသိုလ်ရောထွေးပြီးတော့ပြုလုပ်တဲ့ကုသိုလ်တဲ့ခုခေတ်မှာလုံးလေလုံးထားရှိတဲ့ကုသိုလ်မျိုးသွားပြီးတော့တွေ့ရတယ်ပေါ့ဒီလိုနဲ့ပိစိကဗုဒ္ဓကလည်းပဲအေစီတံပရိတံဒုံရှံခိပ္ပမေဝသမိတ်ဇတုတဗေပုရိန္ဓုသင်္ကပ္ပသံတော်ပဏာရတောယထာတဲ့ပင်တောင်းတဲ့စုတွေဟာလာပြည့်နေ့ထွက်ပေါ်လာတဲ့လာကြီးလိုပဲတင့်ရဲ့ဆုတောင်းမှုတွေတောင်းတမှုတွေအလုံးပြည့်စုံပါစေလို့ဆုပေးပြီးတော့ပိစိကဗုဒ္ဓရှင်မြတ်ကကြွသွားတယ်။ကြွပြီးတော့ကောင်းကင်ကနေကြွပြီးတော့ကဏ္ဍမာရဏတောင်ရောက်တဲ့အခါမှာအဲ့ဒီကြံရည်ကိုပိစိကဗုဒ္ဓ900ကိုဝေငှပြီးတော့လှူပြီးတော့ဖုံးပေးတယ်တဲ့။တကုရှင်တွေဖြစ်တော့ဒီကြံရည်ကပိစိကဗုဒ္ဓ900အတွက်နေဆုံးဖြစ်သွားပါတယ်။အဲ့ဒါကိုညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကလှမ်းကြည့်ပြီးတော့ပီတိတွေဖြစ်ပြီးတော့တိတ်ကြည်ညိုတာပဲ။အဲ့တော့အိမ်ပြန်လာတယ်ပေါ့။အဲရောက်တဲ့အခါမှာကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကမေးတယ်ငါညီတဲ့မင်းဘယ်သွားနေတယ်လဲဆိုဒီလိုပဲကြံကင်းသွားကြည့်ပါတယ်အကိုဆိုတော့ကြံကင်းရောက်တာတောင်မှကွာတဲ့ကြံလေးတစ်ချောင်းတစ်ချောင်းမယူခဲ့ဘူးလားဆိုတော့ယူခဲ့ပါတယ်တဲ့ဒါပေမဲ့လို့ကျွန်တော်အတွက်ယူလာတဲ့ကြံကိုကြီးကိုပိစိကဗုဒ္ဓရှင်မြတ်ကိုလှူလိုက်ပါတယ်ပိစိကဗုဒ္ဓရှင်မြတ်ကလည်းပဲဖုံးပေးပါတယ်နောက်အကိုကြီးအတွက်ပါလာတဲ့ကြံကြီးကိုလည်းပဲကျွန်ုပ်တရားတရားပေါက်ပြီးတော့လှူခဲ့ပါတယ်တဲ့အကိုကြီးဟာအမြကိုလိုချင်လဲကျွန်ုပ်ပေးပါမယ်ကြံရင်ပြေတံဘိုးကိုလိုချင်လဲကျွန်ုပ်ပေးပါမယ်ဆိုတော့ငါရဲ့ကြံရည်ကိုယူပြီးတော့ပိစိကဗုဒ္ဓရှင်မြတ်ကဘာလုပ်သေးတယ်လဲဆိုတော့ တပိတ်ထဲယူပြီးတော့ကဏ္ဍမာရဏတောင်ကြွပြီးတော့ပစ္စေတဗုဒ္ဓ900ကိုဝေငှပြီးတော့လှူဒန်းပြီးတော့အလုံးညံ့ညတ်တတ်ဖုံးပေးကြပါတယ်နောင်တော်ဆိုတော့အဲ့ဒီအချိန်မှာကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲစိတ်ထဲမှာပီတိတွေဖြည်းပြီးတော့မှန်းကြည်ညိုပြီးတော့ဘာဆုတောင်းလိုက်တယ်ဆိုတော့ဒီကုသိုလ်ဟာဘုရားတပည့်တော်ဒီလိုကြံရင်လှူရတဲ့ကုသိုလ်ကြောင့်အဲ့ဒီပိစိကဗုဒ္ဓအရှင်မြတ်တို့တွေ့မြင်ခံစားရတဲ့တရားတွေကိုရပါရစီလို့ဒီတစ်ချက်တည်းပဲဆုတောင်းလိုက်ပါတယ်။အဲ့တော့ကိုကြီးရဲ့ဆုတောင်းကိုကြည်လိုက်လို့ရှိရင်လောကီစည်းစိမ်လူချမ်းသာလူဘဝနတ်ချမ်းသာနတ်ဘဝဒါတွေမပါတဲ့အတွက်အညံစားလည်းပဲမဟုတ်အလက်လက်စားတယ်လည်းပဲကြော်လွန်ပြီးတော့အမျက်ဆုံးပဏိဒကုသိုလ်တစ်ချက်တည်းပဲပြုတ်လိုက်ပါတယ်။အဲ့တော့ပြုတ်လိုက်ပြီးတဲ့အခါမှာညီကိုနှစ်ယောက်တောင်းသူတွေလုံးပြီးတော့ဒီကုသိုလ်လေးကိုတွေးတိုင်းတွေးတိုင်းပီတိတွေဖြစ်အမြဲတမ်းမှတ်ရပြီးတော့နောက်ဆုံးသေးလုံးတဲ့အခါနှက်ပြီးရောက်ရောက်တဲ့အခါမှာအဲ့ဒီ60တကဘာထက်မှာသူတို့နှက်ပြီးရောက်ပြီးပြန်ဆင်းတဲ့ချိန်မှာလူပြည်ပြန်ရောက်တဲ့အခါမှာဝိပတ္တိမြတ်စွာဘုရားလောကမှာပွင့်ပါတယ်ဝိပတ္တိဘုရားရှင်ပွင့်တယ်ဆိုရင်ပဲညီကိုနှစ်ယောက်ကလူပြည်ဖြစ်ပြီးတော့အကိုကြီးနာမည်ကသေနာတဲ့ညီငယ်နာမည်ကအပရာဇိတာဆိုပြီးတော့တထေးမျိုးမှလာပြီးတော့သူကျွယ်မျိုးမှဖြစ်ကြပါတယ်ဖြစ်တယ်ဆိုရင်အချင်းချုပ်ပြောရလို့ရှိရင်အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကဒီနေ့မှာဝိပတ္တိမြတ်စွာဘုရားရဲ့တရားတွေကိုနာယူကြဖို့နိဗ္ဗာန်စောတယောက်ကနေပြီးတော့တရားပွဲကြော်ညာတယ်ပေါ့ကြော်ညာတဲ့အခါမှာအကိုကြီးဖြစ်တဲ့လူကဩတရားဟောမှာတဲ့ဆိုပြီးတော့မြတ်စွာဘုရားတရင်သုံးတဲ့အကြောင်းကိုလိုက်သွားလိုက်သွားပြီးတော့တရားနာလိုက်တဲ့အခါမှာတရားလည်းနာပြီးရောဟောဒီတရားတော်ကတော့လူဘဝနေလို့ရှိရင်ဖြင့်ငါတို့ကောင်းကောင်းကြီးကျင့်နိုင်မှာမဟုတ်ဘူးအဲ့တော့ယဟန်ဘဝနေမှပြည့်စုံကျင့်လို့ရမယ်။ငါယဟန်ပြုမှပဲဆိုမြတ်စွာဘုရားကြီးခွင့်တောင်းတော့မြတ်စွာဘုရားကပံပြောရမယ့်ပုဂ္ဂိုလ်များရှိသေးသလားဆိုတော့ညီငယ်ရှိပါတယ်ဖေဟာတဲ့။အဲ့လိုဆိုရင်သွားပြီးတော့ပံပြောဆိုညီငယ်သွားပြီးတော့ပံပြောတယ်ပေါ့။ပံပြောတော့ညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကယဟန်ပြုကိုရမျိုးမျိုးနားချတယ်မပြုကိုရပေါ့။အကိုကြီးရဲ့ကျွန်တော်ဟာအမေဖေသေးတော့အကိုကြီးကိုမေဖေလိုသဘောထားရပါတယ်။အိမ်မှာလည်းပဲစီးစဉ်ဥစ္စာတွေကတိတ်ပြည့်စုံပါတယ်။အိမ်မှာနေပြီးတော့ဒါနသီလဘာဝနာလုပ်လည်းပဲဖြစ်ပါတယ်အဲ့တော့ကိုကြီးယဟန်မပြုပါနဲ့လို့အမျိုးမျိုးနားချတာပဲဒါပေမဲ့ကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကတော့ယဟန်ပြုပြီးတော့မကြခင်မှာပဲတရားအထုတ်ပြီးယဟန်နာဖြစ်သွားတယ်တဲ့အဲ့တော့ဘုန်းကြီးတို့ဒီနေရာမှာလည်းပဲသတိထားကြည့်နော်ဟိုးလက်ထက်တုန်းကဖျားမပွင့်ခင်တုန်းကကြံတောင်းသူလေဓမ္မဖြစ်စဉ်တုန်းကညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကလူစီစိမ်နတ်စီစိမ်နေခံစားပြီးတော့နိဗ္ဗာန်ကိုရှင်ဖျားတို့တွေ့မြင်တဲ့တရားထုကိုရပြရစီလို့သူရဲ့စန္ဒတွေဟာစီးစိမ်တွေခံစားကျင်တဲ့စိတ်တွေကလွန်ကဲပြီးတော့လာခဲ့တဲ့အခါမှာဝိပဿနာမြတ်စွာဘုရားရှင်နဲ့တွေ့တဲ့အခါမှာကိုယ့်ကိုယ်ကြီးကယဟန်ပြုတာတောင်းမှဝင်တားသေးတယ်။တားပြီးတဲ့နောက်မှာလည်းပဲဒါနသီလဘာဝနာတွေနဲ့ပဲနေပါဆိုပြီးတော့တားပြီးတော့နောက်ဆုံးကိုယ်ကိုယ်တိုင်ကယဟန်မပြုနိုင်တဲ့အပြင်သူများတောင်းမှတားမြစ်တယ်တဲ့။ဒါပါလဲဆိုတော့သူ့ရဲ့မစ္စည်းမကုသူလောကီစီးစိမ်ကိုမမောတဲ့စိတ်တွေကဒီဘဝတည်းအထုံနေပါပြီးတော့ဒီစည်းစိမ်ဥစ္စာကြီးကပဲတိတ်မမောတွေ့တာပြီးတော့မစွန့်ရမစွန့်နိုင်ဖြစ်ရတယ်အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကတော့တရားသူကိုပဲတောင်းတတဲ့အတွက်အဲ့ဒီဝိပတ္တိဖျားရှင်တကဘာမှမချဘဲနဲ့ဘုန်းကြီးတို့ယဟန်ပြုပြီးတော့နိဗ္ဗာန်ထိရောက်သွားပါတယ်ဒါပါလဲဆိုတော့ဒီကုသိုလ်ရဲ့ပဏိဒကုသိုလ်အမျက်ဆုံးကုသိုလ်ပြုလုပ်တာနဲ့မေဇီမပဏိဒရောထွေးပြီးတော့ပြုလုပ်တဲ့ကုသိုလ်ဟာဒီလောက်ထိကွာခြားသွားတယ်ပေါ့အဲ့တော့ညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲမြတ်စွာဘုရားကိုကန္နာကုတိကျောင်းကြီးဆောက်ကနကုတိကျောင်းကြီးဆောက်ပြီးတော့ကျောင်းတကားဖြစ်နေနောက်ဆုံးမှာသေလွန်သွားတယ်ပေါ့တရားထုတော့မရရှာပါဘူးသူ့ရဲ့ဆူတောင်းတိုင်းပဲစီစိမ်ဥစ္စာတွေခန်းစားကျောင်းတကားကြီးဖြစ်တကားအိုးလိုက်နားလိုက်သေးလိုက်နဲ့လက်ပြရောက်လိုက်လူပြရောက်လိုက်နဲ့အိုးနာသေးတွေခန်းစားလာလေရတာအဲ့ဒီလိုနဲ့နောက်ဆုံးမှာဘုန်းကြီးတို့59ကဘာလောက်ကြာတဲ့အခါကျတော့ဒီကဘာနေပြန်ကြည့်လို့ရှိရင်30ကဘာပေါ့ဝိပတ္တိဘုရားရှင်ပွင့်တာကလွန်ခဲ့တဲ့60ကဘာအဲ့ဒီ60ကဘာနေနောက်59ကဘာအကြာဒီကဘာနေပြန်ကြည့်တွေ့ရင်30ကဘာလောက်ကြတော့တိခိဘုရားရှင်နဲ့ဝတ္တဝုဘုရားရှင်ဆိုပြီးတော့ဘုရားနှစ်စုပွင့်တဲ့မန္တကဘာကြီးပေါ်ပေါက်လာတယ်ပေါ့ကြားထဲမှာဘုရားမပွင့်မဲနဲ့၃ညကဘာတွေက59ကဘာချားသွားတယ်အဲ့ဒီ59ကဘာတွေမှာဟောဒီညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကအိုးလိုက်နားလိုက်သေးလိုက်အိုးလိုက်နားလိုက်သေးလိုက်နဲ့ဒုက္ခတွေဘုရားစတဲ့သူတော်ကောင်းတွေရဲ့မျက်စိနဲ့ကြည့်မယ်ဆိုရင်တော့အင်မတန်မှကြောက်စရာကောင်းတဲ့ဒုက္ခတွေကိုခံစားနေရတယ်ပုရုဇဉ်တွေရဲ့မျက်စိနဲ့ကြည့်ရင်တော့လူချမ်းသာခံစားလိုက်၊နတ်ချမ်းသာခံစားလိုက်နဲ့အားကျစရာကြီးတို့ဖြစ်ချင်ဖြစ်မှာပေါ့။အဲ့တော့59ကဘာမှာဖရာတွေမပွင့်မနဲ့၃ညကဘာတွေဖြစ်လာကြတယ်။နောက်59ကဘာကျော်တဲ့အခါမှာဒီကဘာတွေပြန်ကြည့်တွေ့လို့30ကဘာမြောက်မှာတိခိဘုရားရှင်နဲ့ဝတ္တဝုဘုရားရှင်နှစ်စုပွင့်တဲ့မန္တကဘာဆိုတာပေါ်ပေါက်လာတယ်။အဲ့ဒီမန္တကဘာမှာလည်းပဲဒီညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ဟာ ဖရားတွေစီမှာကြွတန်းမဝင်ခဲ့ပါဘူးသူရဲ့စူတောင်းတိုင်းအဲ့ဒီမှာလည်းပဲလူစီစိန်နဲ့စီစိန်တွေခံစားပြီးတော့ဒီလိုပဲကုသိုလ်ကောင်းမှုတွေနဲ့ပျော်ပြီးတော့တခါတည်ပြန်ရောနောက်တခါဘုန်းကြီးတို့အဲ့ဒီ30တကဘာလောက်မှာဝတ္တဘူးနဲ့တိခိဖရားရှင်နှစ်စုပွင့်ပြီးတော့ကဘာပေါင်း29ကဘာဖရားမပွင့်ပြန်ဘူး။သုံးညကဘာတွေ29ကဘာကြော်လွှားပြီးတော့ဒီကဘာကြတော့ဘုန်းကြီးတို့ဘာဖြစ်လဲဆိုတော့ကောနဂုံဖရားကကုတံဖရားကကုတံကောနဂုံကတ္တပဖရားဂေါတမဖရားဆိုပြီးတော့4စုပွင့်ရတယ်။ဒီ4စုလက်ထက်မှာလည်းပဲကကုတံဖရားရှင်လက်ထက်မှာလည်းပဲကြွတန်းမဝင်ကောနဂုံဖရားရှင်လက်ထက်မှာလည်းပဲကြွတန်းမဝင်ကတ္တပဖရားရှင်လက်ထက်မှာလည်းပဲကြွတန်းမဝင်နောက်ဆုံးဘုန်းကြီးတို့ရဲ့ဂေါတမဘုရားရှင်ပွင့်လာတယ်ပေါ့အဲ့တော့ကဘာပေါင်းအင်မတန်မှတော်တော်ကြာသွားတယ်အဲ့ဒီဂေါတမဘုရားရှင်ပွင့်လာတဲ့အခါမှာသူကဘာဖြစ်လဲဆိုတော့ရာဇဂျိုမြို့မှာဇောတိကာဆိုတဲ့တထေးအမည်နဲ့သွားပြီးတော့ဖြစ်တယ်ဒါလည်းပဲဘုန်းကြီးတို့စီစဉ်ဥစ္စာတွေခံစားပြီးတော့နေလိုက်တာနောက်ဆုံးမှာဘုန်းကြီးတို့စီစဉ်ဥစ္စာကရှင်ဘရင်နဲ့ဗိမိတာတာမင်းနဲ့တောင်မှသူကတာလွန်တယ်ပေါ့အဲ့တော့တနေ့တော့ဇာတတမင်းကသူ့အဖေကိုတတ်ပြီးတော့ရှင်ပြန်ဖြစ်လာတဲ့ချိန်လောဘတွေကလည်းပဲကြီးနေတဲ့ချိန်မှာတနေ့တော့ဇောတိကဟာငါဖေဘရင်နဲ့တောင်မှသူကသားတဲ့စီးစိန်ကြီးခံစားရတယ်သူစီးစိန်ကိုငါလူမယ်ဆိုပြီးတော့စစ်တပ်ကြီးဖွဲ့ပြီးတော့ဇောတိကအိမ်သွားတယ်ပေါ့သိမ့်မယ်ဆိုပြီးတော့ပြည်သူပိုင်းသိမ့်မယ်ဆိုပြီးတော့သွားအဲ့ဒီမှာတတိုင်းနေရဖန်တတိုင်းနေဘာဒီမှန်ပရမညာတတိုင်းနေဖြစ်နေတော့အရေးကြီးတင်ပြီးတော့သူ့ကိုစစ်ထွက်တိုက်တယ်ထင်ပြီးတော့ထွက်ပြေးတော့မြတ်စွာဘုရားကြောင်ရောက်တော့ကိုကိုယုကာယနဲ့အဲ့တော့ရောက်တဲ့အခါမှာဇောတိကတထေးရလည်းပဲမြတ်စွာဘုရားထံမှာတရားနာဥပုသ်စောင့်နေချိန်ဇာတတမင်းကလည်းပဲရောက်လာတော့ဇာတတမင်းကခနဲ့လိုက်တယ်တထေးတဲ့တင်ဟာအိမ်မာတော့ငါ့ကိုစစ်တိုက်ဆိုပြီးတော့အချံရံနေအိမ်သူအိမ်သားတွေမိမိရဲ့ပြိတ္တကိုငါ့ကိုစစ်တိုက်တိုင်းပြီးတော့တင်ကတော့ဒီမှာလာပြီးတော့တရားနာခြင်းဟန်ဆောင်နေတာလားလို့ဇာတတမင်းကမေးတော့ရှင်မင်းကြီးတဲ့ကျွန်တော်အိမ်ကိုသိမ်းဖို့သွားခဲ့ပါသလားဟုတ်တယ်တဲ့သွားခဲ့တယ်ရှင်မင်းကြီးတဲ့ကျွန်ုပ်မပေးတဲ့ပစ္စည်းကိုကျွန်ုပ်အလိုမရှိလို့ရှိရင်ကျွန်ုပ်ရဲ့ပစ္စည်းဥစ္စာရွှေငွေတွေမပြောနဲ့မြိတ်စာချီမြင်လောက်တောင်မှယူလို့မရပါဘူးတဲ့အဲ့တော့ဇာတတမင်းကစိတ်တူသွားတယ်မင်းကရှင်ဘရင်ဖြစ်မှာမို့လားတဲ့ရှင်မင်းကြီးတဲ့ကျွန်ုပ်ရှင်ဘရင်မဟုတ်ပါဘူးတဲ့ဒါပေမဲ့ကျွန်ုပ်မပေးလို့ကျွန်ုပ်ဆန္ဒမရှိလို့ရှိရင်ကျွန်ုပ်ပစ္စည်းကိုရှင်မင်းမြတ်တို့လိုရှင်ဘရင်ပေါင်းရာထောင်ရာချီပြီးတော့ထောင်ချီပြီးတော့ယူတော်လဲပဲကျွန်ုပ်ပစ္စည်းကိုမယူနိုင်ပါဘူးတဲ့ဒီကတတိယအဲ့ဒီကြမ်းမှာပါရမီတွေလည်းပဲရင့်ပြီးတော့တန်ဝေကရပြီးတော့ဩတဲ့ဒီပစ္စည်းဥစ္စာတွေဟာလောဘတွေရဲ့တားကောင်ဖြစ်ပြီးတော့အလုံးဒုက္ခရောက်ကြရတယ်အဲ့တော့ငါယဟန်ပြုမှာတော်တော့မယ်ဆိုပြီးတော့ရှင်ဘရင်ထံဇာတတမင်းထံယဟန်ပြုခွင့်တောင်းတယ်ပေါ့တောင်းတော့ယင်ဇာတတမင်းကလည်းပဲဟာယဟန်ပြုကောင်းတာပဲသူပြည့်စည်တယ်ငါသိမ့်တော်မယ်ဆိုပြီးတော့တခွန်းနဲ့နဲ့ကဲကောင်းပြီပြုပါဆိုတော့အဲ့မှာယဟန်ပြုပြီးတော့ယဟန်နာဖြစ်သွားပါတယ်ယဟန်နာလည်းဖြစ်ရောသူပြည့်စည်တယ်ကအလိုလိုပျောက်သွားတယ်တဲ့ကွယ်ပျောက်သွားတယ်ပေါ့အဲ့တော့ဒီပြည်စားလမ်းမှာဘုန်းကြီးကဘာပြောကျင်တာလဲလိုရင်းကဘာလဲဆိုတော့ဘုန်းကြီးတို့စောစောဘုရုံကတောင်းကြံသူလေသမားတောင်းသူကြံကြံလို့တဲ့တောင်းသူလေသမားဖြစ်ချိန်တုန်းကဆူတောင်းလေးရတစ်ချက်လူစီစိန်နဲ့စီစိန်နဲ့ခံစားပြီးတော့ရှင်ဖျားတို့မြင်တဲ့တရားသူကိုမြင်မရစေလို့ဆူတောင်းခဲ့တယ်။အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ဟာတရားသူတစ်ခုတည်းဆူတောင်းပြီးတော့အမျက်ဆုံးကုသိုလ်ကိုလုပ်ခဲ့တဲ့အတွက်ဝိပဿနာဘုရားရှင်ပွင့်တော်မူတဲ့60တကဘာမှာပဲကြွတန်းဝင်ခဲ့တယ်။အဲ့တော့ညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကတော့ကြားထဲမှာကဘာပေါင်း89ကဘာချားပါတယ်။89ကဘာချားတဲ့အချိန်မှာကြားထဲမှာဘုရားပွင့်တဲ့နှစ်စုပွင့်တဲ့တကဘာပဲဖျားပွင့်တာရှိခဲ့တယ်ပေါ့အဲ့တော့ကဘာပေါင်း89ကဘာချားပြီးတော့အိုးလိုက်နားလိုက်သေးလိုက်ဆင်းရဲတန်ကြီးခံပြီးတော့ဒီကဘာကြတော့လဲပဲတကဘုန်းကြီးတို့ကကုတံဖျားရှင်ကောနဂုံဖျားရှင်ကတ္တပဖျားရှင်ဒီဖျားရှင်သုံးစုလက်ထက်မှာလဲကြွတန်းမဝင်ဂေါတမဖျားရှင်လက်ထက်တောင်းမှအဇတတမင်းကစည်းစိမ်ကြီးလူပြီးမှတန်ဝေကရပြီးတော့ဘုန်းကြီးတို့နောက်ဆုံးမှရဟန်းဝတ်ပြီးတော့ပရိနိဗ္ဗာန်ဆံခဲ့ရပါတယ်ရဟန္တာဖြစ်ခဲ့ရတယ်တဲ့ကဘာပေါင်း89ကဘာချားပြီးမှဘုန်းကြီးတို့ကြွတန်းဝင်ရပါတယ်ဒီစူတောင်းလေးစိတ်တက်လေးမေဇိမကုသိုလ်ပဏိတာကုသိုလ်ဒီလိုကွာချားချက်ကလေးရှိတာနဲ့ဒီလောက်ထိကွာချားသွားပါတယ်တကယ်လို့ညမဂ်ဖို့နိဗ္ဗာန်စူမတောင်းခဲ့ဘူးဆိုရင်တန်တရာကကြွမှာတောင်းမဟုတ်ဘူးဆိုတာတန်ဝေကယူစရာကောင်းပါတယ်ဒါကြောင့်မို့ယနေ့ပရိသတ်တွေကိုဘုန်းကြီးကသိစေခြင်းလို့ခေါ်ခြင်းဖြစ်ပါတယ်အဲ့တော့ကိုကြီးနဲ့ညီဖြစ်တဲ့ပုဂ္ဂိုလ်ဟာပဏိတာမေဇိမအလဲလက်ဖြစ်တဲ့ကုသိုလ်အမျက်ဆုံးဖြစ်တဲ့ကုသိုလ်ကိုရောထွေးပြီးတော့ပြုခဲ့တဲ့ကုသိုလ် အမျက်ဆုံးကုသိုလ်တန်တန်လေးကိုပြုတဲ့ကုသိုလ်က89ကဘာချားတယ်ဆိုတော့ရှင်ဖေဟာတကဘာတကဘာမှာဘလောက်ကြာပါတယ်လဲတကဘာဟာဘလောက်ရှိပါတယ်လဲလို့မေးစရာရှိတယ်ပေါ့ဘုန်းကြီးတို့တန်ရုပ်ပါဠိတော်မှာမြတ်စွာဘုရားကယဟန်တစ်ပါးမေးတဲ့အတွက်ပြန်ပြီးတော့ဖြေကြရတာရှိတယ်ယဟန်တဲ့ကဘာဆိုတာရေတွက်လို့လွယ်ဘူးမလွယ်ဘူးတဲ့ဥပမာပေးရမယ်ဆိုရင်တော့တဲ့ဘုန်းကြီးတို့အလျာတယူဇနာအနန္တယူဇနာအမြင့်တယူဇနာရှိတဲ့ကြောက်တောင်ကြီးတစ်တောင်ရှိတယ်တဲ့အလျားကလည်းတယူဇနာဆိုတော့ခုခေတ်မိုင်နဲ့တွက်ကြည့်ရင်12မိုင်ဝန်းကျင်လောက်ရှိမှာပေါ့ဒီနဲ့မန္တလေးလောက်ရှိမှာပေါ့အနန္ကလည်းပဲတယူဇနာ12မိုင်လောက်အမြင့်ကလည်းပဲ12ယူဇနာလောက်ကြောက်တောင်ကြီးတစ်တောင်ရှိတယ်တဲ့အဲ့ဒီကြောက်တောင်ကြီးမှာအခေါင်းလည်းမပါဘူးဧည့်ကွဲတဲ့အရာလည်းပဲမပါဘူးတဲ့အင်မတန်မှတခဲနဲ့ကြောက်တောင်ကြီးတဲ့အဲ့ဒီကြောက်တောင်ကြီးအလျားနံ12မိုင်ပဝန်းကျင်လောက်ရှိပြီးတော့အမြင့်ကလည်းပဲ12မိုင်လောက်ရှိတဲ့ကြောက်တောင်ကြီးကိုအမျိုးသားတယောက်ကကာတီတိုင်းမှာဖြစ်တဲ့အဝတ်ကလေးနဲ့အနှစ်တရာကြာမှတစ်ခါပုတ်လိုက်ပါတဲ့အဲ့တော့အနှစ်တရာကြာမှတစ်ခါအဝတ်နုနုညံ့ညံ့အဝတ်ကလေးနဲ့ပုတ်လိုက်တဲ့ကြောက်တောင်ကြီးသာကုန်သွားမယ်တကဘာဆိုတာမကုန်နိုင်ပါဘူးလို့မြတ်စွာဘုရားကပြန်ပြီးတော့ဖြေကြားခဲ့ပါတယ်အဲ့တော့သိစဉ်းစားကြည့်ပေါ့နော်ဆူတောင်းလေးစိတ်တက်လေးလွှဲတဲ့ပစ္စည်းဥစ္စာရင်းလည်းပဲကြမ်းကြီးလှူတာအတူတူပဲဒါပေမဲ့လို့ဆန္ဒလေးကဘုန်းကြီးတို့ရည်ရွယ်ချက်စိတ်ထားမှန်မှုမမှန်မှုလေးကွာခြားတယ်80နဲ့9ကဘာကွာခြားပြီးမှတဘာနဲ့တဘာကျွတ်တန်းဝင်ကြတယ်တကဘာတကဘာဆိုတာလည်းအဲ့လောက်ထိကြာမြင့်ပါတယ်တဲ့ဒါကြောင့်မို့ယနေ့ကုသိုလ်ကောင်းမှုပြုကြတယ်အာယုံစွန်းကတ်ကြတဲ့ကိုစိုးမင်းတန်းမာတန်းစိန်နေစွန်းကတ်ကြတဲ့ဒေါ်တန်းတင်တမိမတ်တွန်းနဲ့ကွာယနေ့ကုသိုလ်ကောင်းမှုပြုတဲ့ကုသိုလ်ရှင်တွေကိုဘုန်းကြီးကလည်းပဲကုသိုလ်၃မျိုးတရားကိုဟောခြင်းအပြင်ငါတို့ဘလို့ကုသိုလ်မျိုးကိုလှုပ်တဲ့တယ်အညာစားကုသိုလ်တတ်တတ်တာလုပ်ရင်ဆိုရင်တော့နိဗ္ဗာန်ရကိုရမှာမဟုတ်ပါဘူးအလဲလဲစားကုသိုလ်ကလည်းပဲနိဗ္ဗာန်မရောက်နိုင်ပါဘူးစောစောကဇောတိကမထေရလောက်နိဗ္ဗာန်ရောက်တာဟာအလဲလဲစားကုသိုလ်အပြင်အမျက်ဆုံးကုသိုလ်ဖြစ်တဲ့မဂ်ဖို့နိဗ္ဗာန်ကိုတောင့်တခဲ့တဲ့အတွက်ရောက်တာဆိုတာဒါအလုံးနားလည်စေခြင်းလို့ကုသိုလ်၃မျိုးတရားကိုဘုန်းကြီးကဟောခြင်းဖြစ်ပါတယ်ဒါကြောင့်မို့ယနေ့ကုသိုလ်ရှင်များနဲ့တကွာအလုံးသောပရိသတ်တွေဟာဒါနာပဲပြုပြုသီလပဲစောက်တီစောက်တီဘာဝနာပဲပွားများပွားများဖျားစားတဲ့သူတော်ကောင်းတွေလှုပ်လေလှုပ်ထရှိတဲ့ဖျားစားတဲ့သူတော်ကောင်းတွေဖြစ်စေခြင်းနဲ့အမျက်ဆုံးကုသိုလ်မျိုးကိုပြုလုပ်နိုင်ကြပါစေအမျက်ဆုံးကုသိုလ်မျိုးကိုပြုလုပ်ပြီးတော့အမျက်ဆုံးဖြစ်တဲ့နိဗ္ဗာန်ကိုကိုယ်စီကိုယ်ကမဉဏ်ဖွဉဏ်ဖြင့်ပြင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်အကဲမြတ်ဆုံးကုသိုလ်ဖြစ်အောင်ဒီကုသိုလ်တွေကနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးတော့ရေစက်ချမယ်နိဗ္ဗာန်ဆုတောင်းမယ်ပြီးတဲ့အခါအမြဝေမယ်ကဲအာလုံးပဲလိုက်ဆိုရေစက်ကွက်မပါတဲ့ပုဂ္ဂိုလ်တွေကလည်းလက်အုပ်ချပြီးတော့လိုက်ဆိုကြပါ